to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American အတန်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်ရှင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါညနာဆင်ရမယ့်သတင်းတွေထဲမှာတော့ sorry တင်းတော့ပျောက်နေတဲ့ကိစ္စတွေကို sorry ခေါင်းဆောင်တွေကတွစ်ဆုံတဲ့အချိန်မှာမပြောညင်ရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဦးကြီး Mike Pompeo ကဒီနေ့ပဲပြောလိုက်ပါတယ်။ Ranger ရဲ့ပေါ်လူခွေချူပေါမှုနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုလူမျိုးရေးကောင်စီမှဒီလနောက်ပိုင်းအစီအခံတင်ပြဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညီညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရီထဲမှာတော့ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာဝန်မျိုးနယ်တရားရုံးမှာယူထုတ်စစ်ဆေးပါတယ်
။တရားလိုစစ်တယ်။နောက်တရားဆွဆွဲခံရတဲ့လူ3ယောက်ဂျာနယ်လစ်သမား3ယောက်တို့အာမခံလျှောက်တယ်ပေါ့နော်။
သတင်းတောက်တွေဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရပေးရရှင်းနေဦးကြည်မြင့်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ American ပြည်အောင်စုဟာကမ္ဘာပေါ်မှာရှင်ပြိုင်နိုင်စွမ်းအမြင့်ဆုံးတိုင်းပြည်ဖြစ်အစီရင်ခံစာတစ်ခုကသတ်မှတ်ဖော်ပြလိုက်တဲ့အကြောင်းမြန်မာပြည်စီးပွားရေးပုံပြီးခိုင်မာလာပေမဲ့အခြေလက်ဒေသကလူတွေဝင်ငွေတိုးအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းစရဲစိတ်ဝင်စားဖွယ်သတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်အပြင်အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေစောက် sorry ဒီသတင်းတော့ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကို sorry နိုင်ငံခေါင်းဆောင်တွေကတွဲဆောင်ညီမမပြောညင်ရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဒီနေ့ပဲပြောဆိုလိုက်ပါတယ်တူဂီဆိုရတာဝန်ရှိသူတွေကတော့ sorry သတင်းတော့ကို Istanbul မြို့ကကောင်စစ်ဝင်ရုံးမှာ sorry ထောင်လန်းရေးတွေကတပ်ဖြတ်ပြီးတစစီဖျက်တော့ဖြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီး sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါဒင်းစားဆီယာဂျမဲခါရှောက်ကီပြဿနာမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တူရကီကောင်းဆောင်နေတဲ့တွေ့ဆုံမှုဆော်ရီနိုင်ငံကမထွက်ခွာခင်ဆော်ရီဘင်ဆယ်မန်အရှိမင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံရမှာတကမ္ဘာလုံးတရားစနစ်တကျစုံစမ်းဖော်ထုတ်မဲ့အကြောင်းဆော်ရီကောင်းဆောင်တွေကအာမခံပြောကြားခဲ့တဲ့အကြောင်းနဲ့ဝန်ကြီးပွန်ပီယိုကဒင်းနောက်တီကိုပြောဆိုထားတာပါဆော်ရီတော်ဝင်မိသားစုတိုင်ဝမ်ပါဝင်အမှားယွင်းလုပ်တဲ့သူဘယ်သူ့ကိုမဆိုအရေးယူဖို့ဆော်ရီကောင်းဆောင်တွေကဆုံးဖြတ်ထားတဲ့အကြောင်းနဲ့ပြောဆိုခဲ့ပါတယ်ဒင်းနောက်ခါရှောက်ကီသက်ရှင်ရရှိမရှိဆိုတာနဲ့ပတ်သက်လို့ဒင်းတောက်တွေကမေးမြန်းရမှာတော့မဖြေလို့တဲ့အကြောင်းဝန်ကြီးပွန်ပီယိုကငြင်းဆန်သွားတယ်လို့ sorry ကောင်းဆောင်တွေကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာမပြောချင်ကြတဲ့အကြောင်းပြောဆိုထားခဲ့တာပါ Wall Street Channel ကတော့ sorry ဒင်းတောက်ကို sorry ထောင်လန်းရေးတွေကထိုးချိတ်ပြီးဆေးခတ်ခဲ့တယ်လို့နောက်ဆုံးမှာတက်ဖြတ်ပြီးခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲရေးသားဖော်ပြပါတယ်တန်နဲ့မှတ်တမ်းတင်ထားတဲ့အသေးစိတ်ချက်လက်တွေပါဝင်ရရှိထားတဲ့ထောက်ထားတွေကိုတူကီတာဝန်ရှိသူတွေက sorry နဲ့အမေရိကန်တာဝန်ရှိသူတွေထံပေးရထားတဲ့အကြောင်းလဲသတင်းစာကဖော်ပြထားပါတယ်
။ Crimea ဒေသကဆက်မှုတင်းနှံကြောင်းမှာလူ78ယောက်သေဆုံးပြီး90ထဲမှလည်းတိုက်ရရခဲ့တဲ့ဒီကနေ့ဘုံးဖောက်ခွဲမှုတိုက်ခတ်မှုနဲ့ပစ်ခတ်မှုကျူးလွန်သူဟာအသက်22နှစ်အရွယ်ကျောင်းသားသူဖြစ်ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။ Kutch မြို့ကကျောင်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းအဆောက်အဦထဲမှာတွေ့တဲ့လူကိုတနတ်သမားကပစ်ခတ်ခဲ့ကြောင်းလဲစုံစမ်းစစ်ဆေးသူတွေနဲ့ကောလိပ်ကျောင်းညွှန်ကြားရေးမှူးကပြောဆိုပါတယ်။တိုက်ခတ်မှုနောက်ပိုင်းကျူးလွန်သူဟာသူ့ကိုယ်သူအဆုံးစင်သွားတယ်လို့လဲ Crimea ဒေသကရုရှားထိပ်တန်းအရာရှိ Sergey Ashyonov ကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့တိုက်ခတ်မှုမှာတယောက်ကပါဝင်ပတ်သက်နိုင်ပြီးကျူးလွန်တဲ့အကြောင်းရင်းကိုသိနိုင်အောင်စုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြောင်းလဲမော်စကိုမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ Kutch Polytechnic ကောလိပ်ကျောင်းကဖြစ်ရတဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေအမျိုးမျိုးပြောနေပါတယ်။အစောပိုင်းမှာတန်းငွေပောက်ကွဲမှုအဖြစ်ပြောကြကြပြီးနောက်ပိုင်းမှာတော့ကျောင်းရဲ့ထမင်းစားခတ်မှာအကြမ်းဖက်သမားအဖြစ်တန်းရရှိတဲ့တိုက်ခတ်မှုဖြစ်ကြောင်းပြောဆိုခဲ့တာပါ။တိုက်ဆုံသူဟာပောက်ကွဲမှုကြောင့်ဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကအစောပိုင်းမှာပြောခဲ့ကြပေမဲ့နောက်ပိုင်းမှာတိုက်ဆုံသူဟာအားလုံးဟာတနတ်တန်ရတွေကြောင့်ဖြစ်တယ်လို့လည်းရုရှားအမျိုးသားအကြမ်းမဲ့ဝါဒတိုက်ဖြတ်ရေးကော်မတီကပြောဆိုခဲ့ပါတယ်။ဒီနောက်မှာလည်းတိုက်ခတ်မှုဟာအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဖြစ်ပြီးအကြမ်းမဲ့ဝါဒတိုက်ခတ်မှုမဟုတ်ကြောင်းပြောဆိုခဲ့တာပါ။ဒေသခံ Kutch FM သတင်းဌာနကဖော်ပြတဲ့တပ်ပုံတွေမှာတော့နှစ်ထကျောင်းအဆောက်အဦအောက်ထပ်ကပြည်တွင်းပေါက်တွေပောက်ကွဲပျက်စီးနေပြီးအပျက်အစီးတွေစုပုံနေရကိုတွေ့ရပါတယ်။
အာဖဂန်နိုင်ငံမှာကျင်းပမယ်လို့တော်ယူကောက်ပွဲမှာရှင်းပြမယ်ကိုစင်လောင်းတူဟာစီယွေအဖွဲ့ရုံးငယ်မှာပဲဒီနေ့ဘုံခွဲတက်ခတ်ခံခဲ့ရပြီးသေဆုံးသွားတဲ့အကြောင်းအခင်းပြေရာဟမ်မန်ပြည်နယ်ကအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်လက်ရှိကာကားမျိုးကစီယွေအဖွဲ့ရုံးငယ်မှာပောက်ကွဲမှုဖြစ်ပေါ်ရာကကိုစင်လောင်းဂျဘာကိုဟာရာမန်သေဆုံးခဲ့တယ်လို့အများပြတ်တမ်းရတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအိုမာဇော့ကပြောဆိုလိုက်တာပါအမှန်ပြင်းနဲ့အရေးပေါ်စေယုံကဆောင်းဝင်တယောက်ကတော့လူနှစ်ဦးတည်ဆုံးပြီး6ဦးတန်ရရတဲ့အကြောင်း VOE ကိုပြောပါရတယ်။ဒီသကန်သတင်းတွေမှာတော့စူပါကွန်ဟောင်းမှာဘုံတောင်တက်ခိုက်တာလို့ဖော်ပြနေပေမဲ့မျက်မြင်တွေ့သူတွေကတော့ကိုယ်စီလောင်းကိုထောက်ခံသူဟန်ဆောင်ထားတဲ့အသေးခံဘုံကသမားရုံးထဲကိုဝင်လာပြီးဖောက်ခွဲခဲ့တာဖြစ်တဲ့အကြောင်း VOE ကိုပြောဆိုထားတာပါ။အဖြစ်အပျက်ကိုစုံစမ်းစစ်ဆေးဖို့အခင်းပြေရာနေရာမှာစုံစမ်းရေးအဖွဲ့ရောက်နေတဲ့အကြောင်းလဲအမှန်ပြင်းနဲ့ရဲတပ်ဖွဲ့ပြောခွင့်ရအဗ်ဒူဆာမန်အာဖဂန်ကပြောဆိုထားပါတယ်။တာလီဘန်ဖွဲ့ကတော့တက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။ယူကော့ဖွဲ့ချင်းပါမဲ့စီစဉ်ကိုဖျက်ဖို့ကြိုးစားသွားမယ်အကြောင်းလဲတာလီဘန်ဖွဲ့ကဒီလာဆမ်းမဲမှာပဲကြေညာထားပြီးယူကော့ဖွဲ့လုပ်ငန်းစဉ်မှာပါဝင်သူတွေကိုတက်ခိုက်ဖို့လဲအဖွဲ့ဝင်တွေကိုအမိန်ပေးထားပါတယ်။ဟယ်မန်ပြည်နယ်မှာယူကော့ဖွဲ့ဝင်မဲ့ကိုယ်စားလှယ်တက်ခိုက်ခံခဲ့ရတာဒါဒုတိယအကြိမ်လည်းဖြစ်ပါတယ်။ပထမတစ်ကြိမ်တက်ခိုက်မှုမှာတော့ကလည်းကိုယ်စားလှယ်လောင်းတူဖြစ်တဲ့ဆလေးမိုဟာမက်အက်ရှ်ကာဇန်ရဲ့ရုံးငန်းကိုတက်ခိုက်ခံခဲ့ရပြီးကိုယ်စားလှယ်လောင်းပါဝင်လူရှိဦးတည်ဆုံခဲ့ရတာပါ။ယူကော့ဖွဲ့မဲဆွဲစည်းရုံးမှုတွေစတင်ရင်ကစလို့အခုဆိုရင်တည်ဆုံသူစုစုပေါင်း10ဦးထိရှိနေပါပြီ။ဒီလအောက်တိုဘာ20ရက်နေ့မှာကျင်းပမဲ့လွှတ်တော်ယူကော့ဖွဲ့မှာတော့အမှတ်နေရာ249နေရာအတွက်ကိုယ်စားလှယ်လောင်း2500ကျော်ရှင်ပြန်ရမှာဖြစ်ပါတယ်။
Brexit လို့ခေါ်တဲ့ဥရောပသမဂ္ဂ EU ကနေပရိတင်နိုင်ငံခွဲထွက်ရေးအတွက်ရည်နာထားတဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့ပရိတင်ဝန်ကြီးချုပ် Theresa May နဲ့ EU ကောင်ဆောင်တွေဒီကနေ့ဗုဒ္ဓဦးနေ့မှာတွေ့ဆုံမှာပါ။အဲ့ဒီလိုခွဲထွက်ပြီးတဲ့နောက်ပိုင်း EU နဲ့ပရိတင်နိုင်ငံကြားဆက်ဆံရေးတွေနဲ့ပတ်သက်ပြီးတော့လှရည်နဲ့ချီဆွေးနွေးခဲ့တာမှာသဘောတူညီမှုအတော်များများရခဲ့ပေမဲ့ညှိနှိုင်းလို့မရသေးတဲ့အဓိကအချက်တချို့လည်းကျန်နေပါသေးတယ်။ဒီအချက်ထဲမှာပရိတင်ပိုင်နယ်မြေဖြစ်တဲ့ Northern Ireland နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့ Ireland ကြားနှစ်ဆက်ကိစ္စလည်းပါဝင်ပါတယ်။ EU အဖွဲ့ဝင်တွေကိုဝန်ကြီးချုပ် May ကမိန့်ခွန်းပြောပြီးရင်တော့EU ကောင်ဆောင်29ရို့ဟာဝန်ကြီးချုပ်မေမှတ်ပါတဲ့တည်တံ့ညစာစာပွဲမှာ Brexit နဲ့ပတ်သက်တဲ့အပြေယူကိစ္စဆွေးနွေးကြမှာပါ။အဲ့ဒီလိုရှေးမတိုးတာဖြစ်နေတဲ့ကိစ္စရပ်တွေဖြေရှင်းနိုင်မဲ့ခိုင်မာတဲ့အဆိုပြုချက်တွေရှိထားပြီလားဆိုတာကိုဝန်ကြီးချုပ်မေကိုမေးဖို့စီစဉ်ထားတယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကဗုဒ္ဓဟူးနေ့အစည်းအဝေးမှာတိုင်ခင်းပြောဆိုပါတယ်။လာမယ့်နှစ် March လမှာဥရောပသမ္မတကနေပြည်နိုင်ငံခွဲထွက်မဲ့ကိစ္စမှာညှိနှိုင်းလို့မရနိုင်သေးတဲ့ကိစ္စတွေအတွက်ဖြေရှားပြီးရှေ့ဆက်လုပ်ကန်နိုင်မလားဆိုတာဟာဝန်ကြီးချုပ်မေရဲ့အဆိုပြုချက်ပေါ်မှာမူတည်ပါတယ်လို့လည်း Tusk ကပြောပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ပုတ်တူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်ကပြည်ခဲ့တဲ့နှစ်ထဲဆစ်စင်ရေးတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစစ်စစ်ဝဝချိုးဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညွန်ရေးကောင်စီမှ American, Britain, ပြင်သစ် Ivory Coast, Kuwait, Netherlands, Peru, Poland နဲ့ဆွေရင်9နိုင်ငံတို့ကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်ဆောင်ကနေဒီလနောက်ပိုင်းမှာတင်ပြသွားဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလိုက်ကြတာပါကုလသမဂ္ဂဆရာမြန်မာတမ်မတ်ကြီးဦးအောင်တူဆွမ်းကတော့တိုးတက်မှုတွေကိုလေ့လာရှုပြီးတာဝန်ခံမှုရှိစေရေးကြိုးပမ်းသွားမယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုမရနိုင်မဲ့အန္တရာယ်ရှိတဲ့လုပ်ရဖြစ်သတိပေးထားတဲ့စာဆောင်ကိုမနေ့တုန်းကပဲပေးပို့ပြီးကန့်ကွက်ခဲ့ပါတယ်ပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARC ဆွေးနွေးဖွဲ့ဝင်တွေကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရမှာကျူးလွန်ခဲ့တဲ့လူခွေရေးချုပ်ဖောက်မှုတွေကလူမျိုးတို့တက်ပြတ်မှုအဆင့်ထိရောက်နိုင်တဲ့လက္ခဏာတွေတွေ့ခဲ့ရကြောင်းကုလသမဂ္ဂလူခွေရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ကဩဂုတ်လတည်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်ထဲကရန်နဲ့ချီရဲ့ရိုဟင်ဂျာတွေကိုအချက်လက်ရှာဖွေရေးအဖွဲ့ဝင်တွေမင်းမြန်စုံစမ်းရမှာတော့အစုလိုက်ပြုံလိုက်အာရမပြုချင်တာရွာလုံးကျုပ်မိရှုခံခဲ့ရတာဥပဒေမဲ့တပ်ဖြတ်တာတွေပါဝင်ရက်စက်တဲ့လူခွေရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းပြောဆိုထားကြပါတယ်။လူခွေရေးချုပ်ဖောက်မှုတွေကိုအရေးပေါ်စုံစမ်းဖော်ထုတ်နိုင်အောင်လူညိုရေးကောင်စီကနိုင်ငံတကာရာစုပြည့်မှုဆိုင်ရာခုံရုံး ICC ကိုတာဝန်ပေးသွားဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတိုက်တွန်းထားတာပါ။ မြန်မာဆိုရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေသလောက်လူခွင့်ရေးချူပေါက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကလည်းဖော်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားခဲ့ကြပြီးဖြစ်ပျက်ခဲ့တာတွေကိုစိတ်ကြဖော်ထုတ်သွားနိုင်မှုနိုင်ငံတကာကျွမ်းကျင်သူတချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းအစိုးရကမကြသေးခင်တုန်းကပဲထပ်မံဖော်စည်းထားပါတယ်
အိန္ဒိယအစိုးရအဖွဲ့ဝင်ဝန်ကြီးတဦးဟာအရင်ကသတင်းဌာနအက်ဒီတာတူအဖြစ်တာဝန်ယူခဲ့ချိန်မှာလိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေကျူးလွန်ခဲ့ကြောင်းအမျိုးသမီး15ယောက်ရဲ့ဆူဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ဒီကနေ့ပဲရထူကနှုတ်ထွက်သွားပါတယ်။အိန္ဒိယနိုင်ငံပြည်ပရေးရာအငယ်တန်းဝန်ကြီး MJ အခဘာကတော့သူ့အနေနဲ့အမအရင်မလုပ်ခဲ့ကြောင်းပြောဆိုထားပြီးဆူဆွဲချက်တွေကိုရင်ဆိုင်ဖြေရှင်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။လိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေကျူးလွန်ခဲ့ကြောင်းပထမဆုံးဆူဆွဲခဲ့တဲ့ပရိယာယာမီနာဆိုသူအမျိုးသမီးကိုလည်းရထူကထတ်သွားတဲ့ဝန်ကြီးကဒီကနေ့ပဲရာဇဝတ်ကြောင်းနဲ့တရားစွဲလိုက်ပါတယ်။ကြံအမျိုးသမီးတွေကတော့သူတို့အပေါ်လိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေနဲ့ပတ်သက်လို့တရားရုံးမှာတက်တဲ့အဖြစ်ထွက်ဆိုသွားဖို့ကန့်လန့်ထားကြတာပါ။အိန္ဒိယနိုင်ငံက Me Too အမျိုးသမီးရေးလှုပ်ရှားမှုအတွင်းအခုအမှုဟာအထင်ရှားဆုံးပုဂ္ဂိုလ်တဦးဆွဆွဲခံရတဲ့အမှုလည်းဖြစ်ပါတယ်။2008ခုနှစ်ကရုပ်ရှင်ရိုက်ကူးစင်မှာအိန္ဒိယရုပ်ရှင်မင်းသားနာနာပါတီကာကမဖွဲမရာပြုခဲ့ကြောင်းမင်းသမီးတနူရှီယာဒူတာကစက်တင်ဘာလနောက်ပိုင်းမှာဆွဆွဲခဲ့ပြီးတဲ့နောက်အိန္ဒိယရဲ့အမျိုးသမီးရဲ့လှုပ်ရှားမှုဟာလည်းအကောင်လာခဲ့တာပါ။မင်းသားပါတီကာကတော့သူ့အနေနဲ့အမအရင်လှုပ်ခဲ့တာမရှိကြောင်းညင်ဆန်းထားပါတယ်
။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအငင်းပွားတင်ပြီးအတွင်းအစိုးရတပ်ဖွဲ့ဝင်တွေနဲ့ဒီနေ့ပြန်လည်ပြစ်ခတ်မှုတွေဖြစ်ရတာစစ်သွေးကြွနှုတ်ထံမှနဲ့တည်ဆုံတော့ပါတယ်။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအဓိကမြို့တစ်မြို့ဖြစ်တဲ့ဆရီနဂါမြို့ရင်းကရက်ကွက်တစ်ခုမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းအိန္ဒိယရဲ့တပ်ဖွဲ့ဝင်တူလည်းတည်ဆုံခဲ့တာပါ။ကက်ရှမီးယားဒေသစိုးရိမ်ပိုင်းကိုထိ ंछ ုပ်အုပ်ချုပ်နေတဲ့ပါကစ္စတန်နိုင်ငံကအပြည့်အဝအုပ်ချုပ်ခွင့်ရဖို့ဓမ္မမွင့်လည်းတရားလွတ်လပ်တဲ့ဒေသဖြစ်ခွတ်တပ်ဖို့အိန္ဒိယဘူဆွေရကိုဆန့်ကျင်တဲ့ပုံကံမှုတွေစတင်ပေါ်ပေါက်ခဲ့တဲ့1989ခုနှစ်ကစလို့ဒေသတွင်းမှာလက်နက်ကင်ပြုခတ်တွေပေါ်ပေါက်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသခွတ်ထွက်ရေးအတွက်ပုံကံနေသူတွေကိုပါကစ္စတန်နိုင်ငံကလက်နက်ထောက်ပံ့ကူညီနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားရင်ပဲပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်
။မနက်ဖြန်ကြေပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကာကွယ်ရေးဝန်ကြီးများညီလာခံမှာအာရှဒေသအတွက်အထောက်အကူတိကိစ္စတွေဆွေးနွေးဖို့ရှင်နေပြီးအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုတရုတ်ဘက်ကရှောင်လွှဲနိုင်တဲ့ပုံရှိတယ်လို့ဒေသအရေးကြွန့်ကျင်သူတွေကပြောပါရယ်။တောင်တရုတ်ပင်လယ်အရေးမှာတရုတ်သူရဲ့လုပ်ရက်အပေါ်မကျေမနပ်ဖြစ်နေကြတဲ့ဝန်ကြီးတချို့အပါအဝင်အရှေ့တောင်အာရှနိုင်ငံကကာကွယ်ရေးဝန်ကြီးဆဲဦးထက်မနဲရိုဟာအောက်တိုဘာလ18ရက်နေ့20ရက်နေ့ထိအာဆီယံကာကွယ်ရေးညီလာခံမှာ၃ရက်သားတွေ့ဆုံဆွေးနွေးမှာဖြစ်ပါရယ်။တောင်တရုတ်ပင်လယ်တွင်တရုတ်ရဲ့နယ်မြေချဲ့ထွင်လာမှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့လည်းညီလာခံကိုတက်ရောက်ကြမှာဖြစ်ပါရယ်ရှင်။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မတွေနဲ့စက်တင်မီးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညူပြည့်အောင်ရေးသားခဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းထောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီပါတယ်။သတင်းထောက်ဒီဘက်ကအာမခံရဖို့လျှောက်ထားခဲ့ပြီးအာမခံပေးမပေးကိုတော့အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချမယ်အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။သတင်းထောက်3ယောက်ကိုရုံးထုတ်ဆစ်ဆီရနဲ့ပတ်သက်လို့11 Media Group သတင်းထောက်ဒီဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေဦးကြီးမိကခုလိုပြောပါတယ်။
အော်တရေလိုစစ်တယ်နောက်တရေဆွဆွဲခံရတဲ့လူ၃ယောက်ဂျာနယ်လစ်သမား၃ယောက်တို့အာမခံလျှောက်တယ်ပေါ့နော်အဲဟိုကနေ26ရက်တောက်ကြနေမှာအမိန့်ချမယ်နော်အဲပြီးရင်တရေလိုဆက်စစ်မယ်အဲတရေလိုကအခုပထမတရေလိုတိုင်ကြားတဲ့လူကိုမပြီးသေးဘူးအဲသူကလူပြတ်တက်တည်းက၅ယောက်တင်ထားတယ်၅ယောက်၅ယောက်နော
်တိုင်းကြီးတာကြီးဆိုအဖွဲ့ကိုပြည်သူများကအကြီးညိုပြက်ပြီးအယုံကြည်မဲ့စီတယ်ဆိုတဲ့အချက်နဲ့11 Media Group ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့တရင်တော့ကျုပ်၃ယောက်ကိုတိုင်းရည်ရာကြီးအစိုးရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလို့အမှုဖွင့်ထားတာဖြစ်ပါတယ်။ဒီလိုတရင်တော့၃ဦးဖမ်းဆီးခံရတဲ့အပေါ်မြန်မာသတင်းမီဒီယာကောင်စီပါဝင်နိုင်ငံတကာကကန့်ကွက်ထားသလိုဒီလိုဖမ်းဆီးရတဲ့အတွက်မြန်မာဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒီနေ့တာဝန်မျိုးနဲ့တရားရုံးကိုရောက်လာတဲ့ကြေးမုံသတင်းစာတိုက်ပိုင်ရှင်အောင်ဖြစ်တဲ့ဒေါ်မြင့်မြစိန်ကတရင်သမားတွေကိုဖမ်းဆီးရဲ့အပေါ်သူ့အမြင်ကိုခုလိုပြောပါတယ်
။ဂျာမျိုးသစ္စာတရားဒီအန်တီလုံးတရင်နောက်ကမှလုံးဝမဖြစ်သင့်ဘူးလို့ပဲအန်တီထင်တယ်လေအန်တီယုံကြည်လဲယုံကြည်တယ်မဖြစ်လဲမဖြစ်စေခြင်းအဲ့လိုဆိုရပေါ့ကွယ်နော်ဟောဘုဆိုအန်တီက ตรีนะไรประมาณฮะอันนี้เราถูกลงเลยที่มุนตรีนทาร์จิบมาเวนี่ลาบีเราอารมณ์อะไรกูตรีนธรรมะเลยอารมณ์กูสาดินหนูเป็นมิดาสุหนูเป็นกูจะบอกทาร์เลยอ่ะคุณลุยจ้าเลยเราตรีนอันนี้ติดขี้ไก่เจ้าพี่เราติดขี้จีหนูข้ามาปุ๊บเจ้าจีเลยบ้ามาหกจ้าเลยมโหดีโอ้ตัวใหญ่กูบีเราหัวลุงจีเราเลยมโหหูหูไปเลยอุ้มอยู่เองเลยเช็ดดวงตาออกมาเว้
ตัวยีดาเวลีดาคุณผู้ชมบ้ามาคิดอะไรเลยมโหกว่าแต่งที่ดีเลยเดี๋ยวเขาพิจารณาเลยมโหเป็นไงชิ้นนี้โอ้ดีลูรีโอ้อันนี้มันจะเอาลูกที่ไหนไปเนาะผู้ใดอยู่อันที่เจ้าเลี้ยงมาเจ้าเจ้าอะไรเลยนั่นซึ่งมันช้าหนาวเลเวอร์มีเดียกรุ๊ปดีนเอาดีพันธุ์ยี่กันเนี่ยพัฒน์ลูเนื้อที่มันชาตรีนเอาไม่เอาไปจีน่าจะมา ดิโมคราซีตัวนี้คุยกับมุจูบันนี่สวยมีมานั่งมามีลูกมีลูกจะดรีนเอาดีกูพันธุ์ยี่ยี่เวสุราลักขันยามิชิบุลูพบยาทาวาเร่คุณลุงมีมานั่งมาดรีมีดีไอโบสวยเหวี่ยงสับผ้ามุมยูฮาเตียอุบลีสมุนเนปโอบิแลงวิจิเรลูยาพิจิลูดรีนลูละคุณกูเล่มาลีซ่าอยากได้ลูพบยาทาวาเร่เลเวอร์มีดีดรีนมาดีกูพันธุ์ยี่มูฮามีมานั่งมาดรีนลูละคุณกูที่บาร์เรลูยาพิบี
ดิโมกราซีก็ยังจีบมิชีอาณาชินเซนส์สวารีลูยันมีเนปโอบินิซาลาเรลูนั่งเงินกับดรีมีอาพอยจีพีเตอินาเนชินเนปเรอินสติจูไอพีอังกาเล่จีนยาจะทุบยังทาวาเรกมั้ยกูแทงคันดรีมปีปูทาร์บ้างคุณสับปีอมีมาเนงเงินสัญญาดรีมลอยไปกูตินจ้าปีจิมาเร่รู้เห็นจ้ามุสลิมเนปโอมีมาสุดใจเจนจูยิสมุริด้วยสุดใจจีดันดาวน์ชิดรีกูที่อาเซสุบุไตตุนทาร์เร มีมาในงานสัญญากุลาตมกาเชลเลชาพ่อใหญ่ด้วยชีเจดีกูกุลาตมกาลงจุ้ยกังสีมาติมจ้าบุชินีไปกุลาตมกาลงจุ้ยกังสีพ่อเหวินสังอาในงานนี้ก็กู้ในงานเยมันนี่ก็เตรียมดังสุเจโปกุลาตมกาสัญญามีมาเมียนกุสเลตมาจีอู้ฮาวดูสังอาเลลงจุ้ยกังสีกูเช็คเช็มกังเวสับปีปูเกวาร์
ที่เกิดสันเนปตะบีมาแต่งอิทัยสัตว์มีเมียนทารมามีมาแต่มาจีอู้ฮาวดูสังอาคุลุสาวีพีจ้าวาเร่ลูกคุยกังสีอันนี้บิดอ่อเพื่อสีทาร์เอ่อเพื่อจะเพื่อว่าลูกคุยกังสีสุราจันโรทุยนิลังเฮาออกมาโรเพื่อทาร์เอ่อเพื่อจะเพื่อว่าเนาะดูยังกังสีเพื่อทาร์เอ่อเพื่อแล้วโมบุลูกคุยกิสัตว์คุกุดูยังกังสีออกมาอะไรเอลูคอบิโรอะไรสุนิบุบิโอสุบุ เราเนี่ยส่วนหนึ่งมีอะไรไหมเนี่ยเดี๋ยวยาที่ฮะตัวเนี่ยลูกทั้งลูกเนี่ยเลี้ยงไก่บุตรทั้งคู่เราลุงยุ้ยก็สิ่งที่กัดดาวฮะพี่ชายลุงยุ้ยเนี่ยเราเนี่ยยังอยู่ที่บ้านสิเนี่ยกิสามยาลุงยุ้ยกิสามยาเอาดีกับการดูแลกันนะชีวิตแม่ลูกใครยิ่งเสียประตูบีพี่นี่เลยกิสามกูแล้วลูกคนนี้เนี่ยประตูนี่ละเป็นจุดที่กิสามยาตัวเอร่ากูจะบอกลุงยุ้ยไม่กูส่วนบีโร่แล้วเต้ส่วนตัวมันลูกเดียร์ตั้งก็จุดนู้นว่าดีเวจเดือดเ ကျွန်တော်မှာကြည့်မနေကကန့်ကွက်တဲ့အပေါ်မှာရောဘာတုံ့ပြန်ချက်မြန်ရပါတယ်လဲရှင်။ညာငူတီတော်မနေကလည်းကျွန်တော်ညနေပိုင်းမှာပို့ထားတော့ဘာမှတော့မလာသေးပါဘူးကျွန်တော်တို့ကဟိုလူရင်းကောင်စီဥက္ကဋ္ဌကြီးကိုကျွန်တော်ပို့ထားတာပါ။နော်လူရင်းကောင်စီဥက္ကဋ္ဌဆိုတဲ့ခါကျတော့ဥက္ကဋ္ဌအနေပြီးတော့ကျွန်တော်တင်ရွေးဝင်စာကွန်ဖျက်မှာပေါ့ဗျာ။တင်ရွေးစာဖျက်မှာပြည်ဖျက်လို့လည်းအခု ရင်းကောင်စီအဖွဲ့ဝင်တွေဖြန့်တာလည်းပဲအခုသတင်းရထွက်သွားတာပေါ့နော
်ဒီလုံချုံရေးကောင်စီမှာမြန်မာကိစ္စပဲတင်တင်လူအခွင့်ရေးကောင်စီမှာမြန်မာကိစ္စပဲတင်တင်တရုတ်ကတော့ဒါပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဘူးဆိုတော့မူအရာကိုသူတို့ကဒါကန့်ကွက်တာရှိပါတယ်ဆိုတော့လုံခြုံရေးကောင်စီမှာဒီကိစ္စတင်လဲတရုတ်ကကန့်ကွက်မယ်ဆိုတာတေချာသလောက်ရှိနေပါတယ်ဆိုတော့တမ်းမတ်ကြီးတို့ဒီကိစ္စကိုလုံခြုံရေးကောင်စီကိုတင်မဲ့အပေါ်မှာစိုးရင်စရာဘာများရှိပါတယ်လဲရှင
်ဟိုပါဘောအဓိကတော့နာမည်ဟိုဖြစ်ချင်းသဘောဖြစ်အပင်းချင်းသဘောမျိုးပေါ့နော်ဘယ်ပေါင်းစုံနေပြီးတော့အခုလုံနေတဲ့ဟာဒီသူပြည်တွင်းကနေကိုအတက်နိုင်ဆုံးလုံနေတဲ့ဟာရှိနေရတဲ့နဲ့ပူပေါင်းပြီးတော့အလားဟိုကုလသမဂ္ဂရောအပြင်ရောအလုံးပူပေါင်းပြီးဖြေရှားပြီးတော့ဝိုင်းလောက်ကြမယ်အစဟိုဖြေအားနဲ့လုပ်တဲ့ဟာကတော့ဟိုကျွန်တော်တို့ကောင်းတဲ့ဟိုအစင်လာမဟုတ်ဘူးပေါ့
ဆိုတော့မြန်မာဘက်ကလည်းကော်မရှင်တွေဖွဲ့လာတယ်ဒီအကောင့်ထဲပေါ်ရေးနောက်ခါအခုနောက်ဆုံးဖိလစ်ပိုင်တန်တမန်နေဂျပန်တန်တမန်နေပါတဲ့ဒါစုံစမ်းစစ်ဆေးရေးလိုမျိုးဖွဲ့ပြီးလှုပ်ဆောင်လာတာရှိပါတချိန်ထဲမှာပဲတလောကပဲဒါဥဝီသူတို့လိုထပ်ပြီးတော့ဆန္ဒပြကန့်ကွက်မှုတွေကလည်းပေါ်လာတော့ နိုင်ငံတကာဘက်ကမြန်မာဘက်ကအရေးယူနေပါတယ်ဆိုတဲ့အပေါ်မှာယုံကြည်စိတ်ချရမှုပေါ့နော်တမတ်ကြီးတို့ဘက်ကဟိုပို့ပြီးတော့ယုံကြည်စိတ်ချလာအောင်လုပ်နိုင်တဲ့အနေအထားရှိတယ်လို့ရောထင်ပါသလားရှင
်ပထမအဆုံးကဒီလူတွေကျွန်တော်တို့မြေပေါ်ကိုတရားဝင်ပေါ့နော်ပြန်လာတယ်ဆိုတဲ့ဟာအဲ့ဒါနံပါတ်၁အချက်လို့အချက်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့အခုစပြီးတော့ဒီလကမိုင်းလောက်မှာကျွန်တော်မြင်ရမယ်လို့ကျွန်တော်တို့အဲ့လိုဟိုယူဆတယ်လို့လင့်တယ်နောက်တစ်ခုကတော့ဗျာသူတို့ပြောနေတဲ့ accountability ဆိုတဲ့ကိစ္စပေါ့နော်အရေးယူဖို့ဟလာသူခွင့်ရေးချိုးဖို့တဲ့ပြမှုတွေကျူးလွန်တဲ့လူတွေအရေးယူဖို့ဆိုတဲ့ကိစ္စကျွန်တော်တို့ကအခုဒီနောက်ဆုံးဖွဲ့ထားတဲ့ကျွန်တော်တမကြီးဟိုမနာလူကောင်းဆောင်တဲ့အဖွဲ့စီပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကသူကတကယ်ကိုလွတ်လပ်တဲ့ဟိုစုံစမ်းရေးအဖွဲ့ဖြစ်တဲ့ခါကျတော့သူကလွတ်လွတ်လပ်လပ်ကိုလုပ်မှာပါကျွန်တော်တို့နိုင်ငံကြီးကြီးတွေကိုလည်းလည်းပြောထားတယ်သူတို့လွတ်လွတ်လပ်စုံစမ်းခွင့်ပေးထားမယ်ပြီးရင်ဥပဒေနဲ့အညီကိုလုပ်ပိုင်ခွင့်ပေးထားတာလေအဲ့တော့ဘယ်အဖွဲ့အစည်းမဆိုသူကနေပြီးတွေ့ကျင်တယ်ဟလာအချက်နဲ့လူချင်းနဲ့ဆိုပေးရမယ်ကျွန်တော်အဲ့လိုကိုလုပ်ထားပါတယ်အဲ့တော့ဒီအဖွဲ့ကနေပြီးတော့တုတ်တဲ့ဟာကိုစစ်ဆေးတဲ့ဟာကိုကျွန်တော်တို့ဆက်လက်ပြီးတော့ဟလာအချိန်စောင့်ကြည့်ဖို့တို့မယ်အချိန်ပေးဖို့တို့မယ်အဲ့တော့ဘလောက်ဟိုဖြောင့်မတ်တည်ကြည်တယ်ဆိုတာကတော့ကျွန်တော်ဘက်ကတော့အာမခံတာလေအဲ့တော့သူတို့ဒီဟာကိုဒီအဖွဲ့လောက်ထားတဲ့ဟာကိုလောက်တဲ့ဟာကိုဟိုစောင့်ဖို့လိုတာပေါ့ဗျာတချင်းကြီးတော့ဒီသူတို့ရဲ့ကော်မရှင်ကအချက်လက်ရှာဖွေရေးအဖွဲ့လည်းတစ်နှစ်လောက်ချိန်ယူရတာပဲကျွန်တော်လည်းဒီလိုဟိုဟာပေါ့အချိန်ယူပြီးတော့လုပ်မှာပဲလေသူတို့ဒီအဖွဲ့စီရနေလို့အဲ့တော့လွတ်လပ်လုပ်မှာပါနော်လွတ်လပ်လုပ်မှာပါအဲ့တော့လုပ်ပြီးတော့လူခွင့်ရေးချိုးဖောက်တဲ့ဟာရှိတယ်ဆိုတော့ကျွန်တော်တို့အရေးယူဖို့ရှိပါတယ်ကျွန်တော်လူကြီးတွေလည်းပြောထားပါတယ်ဥပဒေအချက်မှလူမှမရှိဘူးနော်လူခွင့်ရေးနဲ့ပတ်သက်ဖို့ဆိုတော့အရေးယူမှာပဲအဲ့ဒီအဲ့ချက်ပါပဲ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာအဖွဲ့ဖွဲ့စည်းမှုကိုမြန်မာဘက်ကကန့်ကွက်ထားတယ်လို့အချက်အလက်ရှာအဖွဲ့ရဲ့အစည်းအဝေးခန်းစာကလည်းတမာတမတ်မကြဘူးလို့ပြောဆိုထားတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူအလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့ယတိပြက်ပယ်ချထားတာပါဒါပေမဲ့လည်းမကြခင်မှာတော့ဒုက္ခသည်6000လောက်စပြီးဌာနေပြန်နိုင်တော့မယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကပြောဆိုထားပါရဲ့ရှင်အခုသောတာရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဒီကနေ့ကအပြည်ပြည်ဆိုင်ရာဆင်းရဲနွမ်းပါးမှုပပျောက်ရေးနေ့ဖြစ်ပါတယ်။UNDP ဗဟိုစီးရင်အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးရဲပြုစုခဲ့တဲ့မြန်မာနေထိုင်မှုအခြေအနေစစ်တမ်းရဲ့စီးရင်အင်းတွေအရမြန်မာနိုင်ငံရဲ့စီးရင်နွမ်းပါမှုနှုန်းကကျန်ခဲ့တဲ့10နှစ်အတွင်းမှာ16ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစီးပွားရေးဟာအရင်ကထက်ပိုပြီးခိုင်မာလာတယ်လို့ပြောပါတယ်။ဒါပေမဲ့စီးရင်နွမ်းပါမှုကတော့မြို့ပြထက်ကျေးလက်မှာပိုပြီးများနေပါသေးတယ်ဒါကြောင့်ကျေးလက်ဒေတာကလူတွေရဲ့ဝင်ငွေတိုးလာအောင်လုပ်ဖို့လည်းအရေးကြီးတယ်လို့စီးပွားရေးပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘိုးစင်းရဲ့အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးတွဲပြုစုရဲ့2019မြန်မာနေထိုင်မှုအခြေအနေစစ်တမ်းအရဆိုရင်မြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုက2005-2015စနစ်တာကာလအတွင်းမှာ48ရာခိုင်နှုန်းကနေ32ရာခိုင်နှုန်းကိုကျဆင်းသွားပြီးစီးပွားရေးကလည်းပိုပြီးခိုင်မာလာရဲ့လို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာမှာဆင်းရဲနွမ်းပါမှုတိုင်းတာရဲ့နေရာမှာလူတစ်ယောက်တရက်ဝင်ငွေဒေါ်လာ1.25မြန်မာကျပ်ငွေနဲ့ဆိုရင် 1,900 ကျပ်ဝန်းကျင်ရှိရမို့ပြည်တွင်းကတချို့အခြေခံလုံသမားရဲ့ဝင်ငွေကအဆမတန်နည်းနေရပါ။တက်လာတဲ့အခြေခံကုန်စည်နှုန်းတွေနဲ့လိုက်ပြီးဝင်ငွေကိုချိန်ညှိပေးမှဆင်းရဲနွမ်းပါမှုကလည်းအထိုက်လျောက်တတ်တာနိုင်လိမ့်မယ်လို့ဗမာနိုင်ငံလုံးဆိုင်ရာလုံသမားများသမဂ္ဂရဲ့စီးရုံးရေးကော်မတီဝင်ဒေါ်သက်သားဆွေကပြောပါတယ်
။အဲ့ငွေအမောင်းနဲ့တက်လာတဲ့ကုန်ကြီးနှုန်းတွေကမတားမိလို့ဒီလိုမျိုးဖြစ်တာပေါ့နော်။ဟိုကုန်အဲ့လိုမျိုးလုံအားကလည်းတို့မြင့်ပြီးတော့ပေးမယ်သူတို့လို့ဆိုချင်းလဲတက်လာမဲ့ကုန်ကြီးနှုန်းကိုအခုကတည်းကနေဆင်းပေးဖို့လိုရလို့ညီမတို့ကမြင်တယ်။ဘလောက်ပဲဟိုလုံအားကလည်းနှင့်တင်နေဖြစ်စေကုန်ကြီးနှုန်းကိုဆင်းမပေးနိုင်ဘူးသူတို့လို့ချင်းတော့ဟိုဒီလိုမျိုးဖြစ်တော့ဒီပြဿနာကြီးကဖြစ်နေဦးမှာပဲ။သူတို့လို့ချင်းဒီစီးရင်နာမှုကလည်းဖတ်ပြောက်လာမယ်လို့တော့ညီမအနေနဲ့ကမသိဘူး။
စေနွမ်းပါမှုကရင်းမြစ်ဒေသပေါ်မူတည်ပြီးကြွားချပါတယ်။နွမ်းပါသူရဲ့65ရာခိုင်နှုန်းကအပူပိုင်းဒေသနဲ့မြဝကျွန်းပေါ်မှာနေထိုင်ကြတာပါ။မြမလူကြီးရဲ့80ရာခိုင်နှုန်းကကြီးလက်မှာနေရတဲ့အတွက်သူတို့ရဲ့ဝင်ငွေကလည်းတိုင်းပြည်ရဲ့အပေါ်အများကြီးတက်ရောက်မှုရှိရလို့စီးပွားရေးပညာရှင်ဒေါက်တာကိုကိုအောင်ကပြောပါတယ
်။လူတဦးစီတဦးစီရဲ့ capacity နှိမ့်ကျတဲ့တိုင်းပြည်တွေမှာဆင်းရဲမှုတွေဖြစ်ကြတာပါဗျာ။နော်။က capacity ပညာရေးပဲဖြစ်ဖြစ်เนาะကျန်းမာရေးပဲဖြစ်ဖြစ်เนาะအဲငွေကြေးတနာဥစ္စာတွေဟာပဲဖြစ်ဖြစ်เนาะဒီ capacity ရှိနေတဲ့တိုင်းပြည်တွေမှာတော့တဘာဝဘေးအန္တရာယ်ပဲဖြစ်ဖြစ်အခြားတော့ဘေးအန္တရာယ်ပဲပုံမခံနိုင်ရှိကြပါဘူးဗျာပြည်သူမြင့်တိုင်းပြည်မြင့်လာပဲဗျာနော်ပြည်သူရဲ့အလုပ်တိုင်းခွင့်လန်းနေမြင့်လာမယ်ပြည်သူရဲ့လူနေမှုစက်တန်နေမြင့်လာမယ်ဆိုတော့ဒါတိုင်းပြည်ကလုံးလုံးနေမြင့်လာပါဗျာ capacity ဆိုတာသူ့ရဲ့နော်မွေးရပါအခွင့်အရေးတွေရှိတယ်ကျန်းမာရေးပညာရေးစသဖြင့်နော်သူတို့ကိုယ်တိုင်ကြိုးပမ်းနိုင်အောင်အော်စတင်ခြင်းနဲ့လူစတင်နိုင်အောင်နော်ဒါနိုင်ငံတော်ဘက်ကလည်းပံ့ပိုးပြရမယ်ကျန်းမာရေးတွေမှာဆိုကျေးလက်ကျန်းမာရေးနော်ဌာနတွေလုပ်ပြရမယ်နော်ကျေးလက်တောင်းပွားအဲဌာနတွေလုပ်ပြရမယ်နော်ကျေးလက်မီလင်းရေးတွေလုပ်ပြရမယ်နော်ဒါတွေကလည်းပေါ့ဆိုဟိုတနည်းပြောရရင်ဒါသင်ဝတ်တင်မှုဆိုတာလူတစ်ဦးစီတစ်ဦးစီကသူ့ရဲ့ကိုယ်ပိုင်စွမ်းရည်တွေကိုအပြည့်အဝတုံးချလာနိုင်ပြီဆိုရင်သင်ဝတ်တင်မှုကသူ့အလိုလိုလျော့သွားတာပဲဗျာ
စစ်တမ်းတွေရဆိုရင်ချင်းမီနယ်နဲ့ရခိုင်ပြည်နယ်ကအစင်းရဲဆုံးပြည်နယ်တွေအနေနဲ့ရှိနေတာပါကာယူတန်းဒေသတွေမှာလည်းအတမိုးရန်ကြောင်းလုပ်ငန်းတွေကိုပြန်ပြီးထူထောင်ပေးဖို့နဲ့အခြေခံအဆောက်အဦတွေတိုးတက်အောင်ဆောင်ရွက်ဖို့လူကြောင်းကိုလည်းအရက်ဘတ်အဖွဲ့အစည်းတွေကထောက်ပြနေပါတယ
်ကိုစော်ထက်ပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Oxford မြို့လန်ဒန်တက္ကသိုလ်ကဆရာဝန်တွေဟာနှလုံးကိုပုံမှန်စကန်ဖတ်ပြီးနှလုံးရောဂါဖြစ်နိုင်ခြေရှိမရှိဆိုတာနှစ်တွေနဲ့ချီပြီးကြိုတင်ခန့်မှန်းတဲ့နေရာမှာအသုံးပြုနိုင်တဲ့နည်းလမ်းတွေကိုရှာဖွေတွေ့ခဲ့ပါတယ်။ VOA သတင်းတောက် Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ်
။ဒီလိုခေတ်မီနည်းပညာသိကြောင်းအနာဂတ်မှာနှလုံးရောဂါဖြစ်မလာအောင်လူနာတွေဖက်ကကြိုတင်ကာကွယ်နိုင်တော့မယ်လို့မျှော်လင့်ရပါတယ်။နည်းလမ်းကတော့ဒီလိုပါလက်ရှိနှလုံးကိုစကန်ဖတ်ပြီးတော့စစ်ဆေးတဲ့နေကလူနာရီရဲ့နှလုံးထဲကသွေးလွတ်ကြောတွေအန္တရာယ်ရှိလောက်အောင်ကျင်းလာနေပြီလားဆိုတာကိုအလွယ်တကူသိနိုင်ပါတယ်တိထက်တော့မပိုပါဘူး Oxford Tech တို့ကပေါမောက်ခ Chara Lambos Antonia Diska နီးပညာသစ်အကြောင်းအခုလိုရှင်းပြပါတယ
် Now with the new technology we can take it beyond that you can say you
အခုလက်ရှိနီးပညာသစ်နဲ့ဆိုရင်အတော်များများလုံနိုင်နေပါပြီလူနာရဲ့နှလုံးထဲကသွေးလွတ်ကြောတွေတိတိတသာကျင်းမလာဘူးဆိုတာကိုတွေ့မြင်နိုင်ပါတယ်တခါအဲ့ဒီသွေးကြောတွေရောင်ရမ်းနေတာနောက်9နှစ်အတွင်းသွေးကြောတွေထပ်ပြီးကျင်းသွားနိုင်တယ်ဆိုတာမျိုးတွေလည်းပြောနိုင်ပါတယ်ဒါကြောင့်လူနာအနေနဲ့နှလုံးရောဂါဖြစ်မလာအောင်ကာကွယ်ရေးတွေစပြီးလုပ်နိုင်တာပေါ့နှလုံးသွေးကြောနေရန်တွေမှာအစီအရေအနေကျပြီးသွေးကြောတွေကျင်းပြီးနောက်ဆုံးနှလုံးရောဂါဖြစ်မလာအောင်ဆေးတွေစတော့တာဆေးတွေပိုတော့တာမျိုးတွေလုပ်နိုင်ပါတယ
်နှလုံးသွေးလွတ်ကြောတဲ့ဝါရောင်ရမ်းနေတာကိုစစောစစီသိနိုင်တာကနှလုံးရောဂါကာကွယ်သားစီရေးလုပ်ငန်းမှာတိတ်ကိုထူခြားတဲ့အမျိုးမျိုးတရားဖြစ်တယ်လို့လည်းသုတေသနပညာရှင်တွေကပြောပါတယ်ဒေါက်တာချာရာလမ်ဘိုစ်ကပဲအခုလိုဆက်ပြောပါတယ
် The Holy Grail in cardiovascular diagnostics was to find a way to identify
နှလုံးနဲ့သွေးကြောစနစ်တွေကိုစမ်းသပ်စစ်ဆေးရမှာနှလုံးသွေးကြောတွေရောင်ရမ်းနေသလားဆိုတာစစ်ဆေးနိုင်တဲ့နည်းတွေ့ရင်ဒါကတကယ့်အောင်မြင်မှုကြီးတရဖြစ်ပါတယ်ဒီနည်းလမ်းရဖို့ကျွန်တော်တို့စူးစမ်းလာတာနှစ်ပေါင်း50ကျော်ရှိနေပါပြီနှလုံးသွေးကြောတွေရောင်ရမ်းနေတာကိုစစ်ဆေးဖော်ထုတ်နိုင်ရင်ဘယ်သွေးကြောကကျင်းနေတယ်လဲဘယ်သွေးကြောကရောဂါဝင်နေတယ်လဲဆိုတာနဲ့ဘယ်သွေးကြောကနှလုံးရောဂါဖြစ်လာနိုင်တယ်လဲဆိုတာပြောနိုင်ပါပြီ
Oxford ကသုတေသနပညာရှင်တွေကအနာဂတ်မှာနှလုံးရောဂါဖြစ်နိုင်ခြေရှိတဲ့လူပေါင်း3000လောက်ကိုစစ်ဆေးဖော်ထုတ်ပေးနိုင်မယ်လို့ယုံကြည်မျှော်လင့်နေပါတယ်
။ In UK we have 100,000 heart attacks every year. With this new technology,
ဒီနိုင်ငံမှာနှစ်စဉ်လူပေါင်း3000လောက်နှလုံးရောဂါခံစားနေရတာပါ။နှလုံးရောဂါမဖြစ်အောင်လူဘယ်နှယောက်ကိုကာကွယ်နိုင်မယ်ဆိုတာအတိအကျမခံမှန်းရသေးပေမဲ့အခုနီးပညာအသစ်နဲ့ဆိုရင်တော့ပုံမှန်အတိုင်းနှလုံးကိုစကန်ဖတ်ပြီးဆေးစစ်ချက်ခံယူကြတဲ့လူနာရီတွေကအနည်းဆုံး20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိကိုတော့နှလုံးရောဂါဖြစ်လာနိုင်ခြေရှိတာကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်
။ကဘာဘောကလူသေးဆုံးမှုအများဆုံးဖြစ်ရတဲ့အကြောင်းရင်းတွေထက်ကထိတ်ဆုံးရောက်နေတဲ့ရောဂါတွေကတော့နှလုံးရောဂါနဲ့လှေဖြတ်တာကြောင့်ဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရီဝက်မှာလူလူနဲ့ကျမ်းမာရေးမြမရေးသုံးသက်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန် 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်ဇ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 32နဲ့58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့အကြမ်းအရေးအစီအစဉ်အပြင်မြန်မာအရေးသုံးသပ်ချက်မှာတော့
ဟုတ်ကဲ့ကျွန်တော်တို့ရဲ့ပါတီဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စုပေါင်းတောင်းဆောင်မှုနဲ့ဆောင်ရွက်ရမယ်ဆိုတဲ့ဟိုစီကံပြန်ထမ်းပြီးတာဖြစ်ပါတယ်
ဒေါက်တာအေးမောင်ခွဲထွက်ခြင်းနဲ့ရခိုင်နိုင်ငံရေးအလားအလာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီဒီမိုကရတာတရားလွှတ်တော်ရှင်နေဒေါ်အေးနုစိန်နဲ့ဥကြော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရမှာပါဒါ့အပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဆေးလိပ်ကြောင့်ဖြစ်တဲ့ရောဂါတွေညွန့်နေအောင်အတွက်ဆေးလိပ်တောက်သုံးမှုအန္တရာယ်အသည့်ပေးလှုံ့ဆော်မှုတွေအလုံးဝိုင်းဝန်းလှုံ့ဆော်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်။ဆေးလိပ်တောက်တာဟာကျန်းမာရေးအတွက်ဆိုးကျိုးတွေဖြစ်စေနိုင်တယ်လို့ကျန်းကျင်သူတွေကကြံပြထားပေးမယ်။ဆေးလိပ်တောက်တာကိုဆွတ်လွတ်ဖို့ခက်ခဲနေတဲ့သူတွေလည်းရှိပါတယ်။ဆလိပ်တောက်နေတဲ့သူအများစုဟာဆလိပ်ရဲ့ဆူကျိုးတွေကိုတည်တည်ကြီးနဲ့ဆက်တောက်နေကြတာပါဆလိပ်ရဲ့ဆူကျိုးတွေကိုတည်ပေမဲ့ဘာကြောင့်ဆက်တောက်နေရတာပါလဲလို့မေးကြည့်တဲ့အခါဆလိပ်တောက်နေတဲ့သူတချို့ကအခုလိုပြောကြပါလဲ
ဘယ်လိုတောက်ဖြစ်တယ်ဆိုတာကာသရီကစိတ်ကနာမှုအရင်မှုချက်နေတဲ့အချိန်တောက်ဖြစ်တယ်အဲဒါကာသရီဟိုပြင်းလို့ရှိရင်တောက်ဖြစ်တယ်သမီးစားပြင်းတောက်ဖြစ်တယ်တကူစားပြင်းအဲတောက်ချင်တယ်အဲ့လိုမျိုးပုံစံဖြစ်တယ
်ဘာကြောင့်တောက်လဲဆိုတော့စိတ်ကြီးတဲ့အခါလဲတောက်တယ်တောက်ဖြစ်တယ်တင်းတဲ့တင်းတဲ့အခါမှာလည်းအတင်းဖြစ်နေတယ်တောက
်ဒီခါကြီးရဟိုတချို့ရတော့မသိပါကျွန်တော်တို့ရတော့ဟိုကတင်းချင်တာတွေဘာလို့ဖြစ်တဲ့လေဒီကမှာအဲ့လိုခါမျိုးကြကျွန်တော်တောက်တာပ
ါဒီတိုင်းကပြင်းလို့ဖွာတာအဲ့လောက်ကြီးတော့မတောက်ဖြစ်ဘူးပြင်းလို့တက်တက်ဖွာတာ
ဆလိပ်တောက်နေတဲ့သူအများစုကိုဘာကြောင့်ဆလိပ်တောက်ရတာပါလဲလို့မေးကြည့်ခဲ့ပဲဆိုရင်တေချာရရတဲ့အကြောင်းပြချက်တွေမပေးနိုင်တာကိုတွေ့ရပါတယ်ဆလိပ်တောက်လို့ကျန်းမာရေးထိခိုက်နိုင်တာကိုသိပါရဲ့လားလို့မေးကြည့်တဲ့အခါအခုလိုဖြေကြတာကိုတွေ့ရပါတယ်
ဘလိုယောဂါလဲဆိုအဓိကတော့အဆုတ်ပေါ့အဆုတ်တော်တော်ထိတယ်အရင်မောတယ်ပုံမှန်ကျမကြီးလိုက်စားတဲ့လူတွေနဲ့လုံးဝကွာခြားသွားရင်ဘယ်လိုလဲအရင်ရင်းလာကျမကြီးနဲ့ပတ်သက်ရင်သူကတော်တော်လေးဟို side effect အများများတယ်သူကဟိုအများဆုံးကတော့အဆုတ်သူအဲ့ချောင်းဆိုးတာတို့အဲ့လောက်တွေပဲ
တိတိတောက်နေတာပဲကျွန်တော်သိရတော့နော်ဒီအဆုတ်ယောဂါပေါ့နော်အဆုတ်ကင်စားရဖြစ်တတ်တယ်လေကြောင်ကင်းစာတွေဖြစ်တတ်တယ
်ဆလိပ်တောက်တာဟာအဆုတ်နဲ့ပတ်သက်တဲ့ယောဂအများစုကိုဖြစ်ပေါ်စေနိုင်ပါတယ်တိတာထင်ရှားတဲ့ယောဂတစ်ခုကတော့နာတာရှည်အဆုတ်ရောင်ယောဂဖြစ်တယ်လို့ဖန်လိုက်စီလုံးဆေးရုံမှအထွေထွေယောဂဆိုင်ရာဌာနမှူးဖြစ်သူဗမောက္ခဒေါက်တာဦးကျော်သက်ထုံးကပြောပါတယ
်ဒီမှာတော့ဒီတခြား MCD ယောဂတွေထဲမှာဆိုတော့ယောဂတစ်ခုပေါ့နာတာရှည်အဆုတ်ပွားယောဂလို့သာခေါ်ရအမှားတော့နာတာရှည်အဆုတ်ပွားလေပြွန်ရောင်ပေါ့အင်းလေးတို့ကတော့ COPD Chronic Obstructiveparmoni disease ပေါ့နော်အဲ့ဒါကြီးကျွန်တော်တို့မြန်မာလူမျိုးတွေအများဖြင့်နားလည်နေကြတော့ချောင်းဆိုးရင်ကျက်ပေါ့နာတာချေချောင်းဆိုးရင်ကျက်အဓိကတော့သူယောဂါဘာဖြစ်ဖြစ်ရလဲဆိုတော့လူတွေရဲ့အမူအကျင့်အကျင့်စရိုက်ဒီဆေးလေးတောက်တဲ့ဆလိတ်ငွေးရဲ့ဆိုးကျိုးတွေအဆုတ်ပေါ်မှာထိခိုက်ပြီးတော့လေပြွန်နေနာတာချေရောင်ရမ်းပြီးတော့အဆုတ်ကလည်းပွာလာပြီးတော့ဒီနာတာချေချောင်းဆိုးရင်ကျက်ဖြစ်လာတဲ့အနေအထားတစ်ခုပေါ့
ဆလိပ်တောက်သုံးမှုလျှော့ချရေးလှုပ်ရှားမှုတွေကြောင့်ဖွံ့ဖြိုးပြီးနိုင်ငံတွေမှာဆလိပ်တောက်သုံးမှုနှုန်းတွေရော့ကျနေပြီမဲ့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာတော့ဆလိပ်တောက်သုံးမှုနှုန်းတွေမြင့်တက်လာရက်ရှိတယ်လို့သိရပါတယ်ဆလိပ်တောက်သုံးမှုတွေရော့နေကြဆင်းသွားအောင်ဝမ်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတယ်လို့ဒေါက်တာဦးကျော်သက်ထွန်းကပြောပါတယ
်မြန်မာနိုင်ငံအနေနဲ့ဆလိပ်တောက်နှုန်းဟာဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာဆိုလို့ရှိရင်ဒီဒုတိယအကြိမ်လောက်လိုက်တာ အများဆုံးတောင်းတဲ့နိုင်ငံတွေအရဆိုလို့ရှိရင်အဓိကကျွန်တော်တို့အိန္ဒိယချင်းနိုင်ငံကြီးတစ်ခုဖြစ်တဲ့တရုတ်နိုင်ငံဆိုလို့ရှိရင်တော်တော်ကြီးကိုသူကလူနှစ်ယောက်မှတစ်ယောက်နှုံးပေါ့လေမမာပြည်ကတော့37.600ခိုင်နှုံးဆိုတော့3ယောက်တစ်ယောက်တော့ရှိတယ်။နောက်အိန္ဒိယချင်းနိုင်ငံကြီးတစ်ခုဖြစ်တဲ့အိန္ဒိယကတော့ကျွန်တော်ထက်နည်းတယ်20ယောက်ခိုင်နှုံးဆိုတော့5ယောက်တစ်ယောက်လောက်ပေါ့လေ။ဒါပေမဲ့တချို့အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမှာဆိုရင်86ရာခိုင်နှုန်းလောက်ရှိတယ်တော်တော်ကြီးကိုတောက်ကြတယ်အဲ့တော့ဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်တဲ့အနောက်နိုင်ငံတွေဖြစ်တဲ့ဒီအင်္ဂလန်တို့အမေရိကတို့မှာတော့တောင်နှုန်းကသူတို့ရဲ့လှုပ်ရှားမှုတော်တော်ထိရောက်တော့တော်တော်ကျလာပြီလို့ဆိုရမယ်အခုပို့ပြီးတော့တောက်လာတဲ့နိုင်ငံတွေကအရှိတောင်အရှာမှာပေါ့နော်ဆီလိတ်ထိုးတဲ့ကုမ္ပဏီတွေကလည်းပို့ပြီးတော့ကျွန်တော်တို့ရှိလို့ဆီလိတ်တွေတင်သွင်းလာတော့ဟိုဒီထိန်းချုပ်မှုကလည်းနည်းတဲ့ဒီဆီလိတ်တင်သွင်းမှုထိန်းချုပ်မှုကနည်းတဲ့အတွက်ကြောင့်လူတွေကလည်းပို့ပြီးတော့တောက်လာတာလည်းရှိပါတော့အဲ့တော့ကျွန်တော်တို့ကဒီအဓိကဒီနာတာရှိအစုပ်ပွားလေပြုံရောင်ယောဂါကိုချကျင်နေဆိုတော့လူတွေရဲ့ဆီလိတ်တောက်တဲ့အကျင့်ကိုကျွန်တော်တို့တော်တော်လေးချဒီထက်ပို့ပြီးတော့ချနိုင်မှာရပါတယ်
ဆလိတ်တောက်သုံးမှုရှော့ချရေးလှုံ့ဆော်မှုတွေကိုထိထိရောက်ရောက်ပြုလုပ်နိုင်ခဲ့မယ်ဆိုရင်ဆလိတ်နဲ့ဆက်ဆက်တဲ့ယောဂါတွေဖြစ်ပွားမှုနှုန်းကိုရှော့ချနိုင်မှာဖြစ်တာကြောင့်ပြည်သူတရက်လုံးကဝိုင်းဝန်းကူညီလှုံ့ဆော်ပေးကြဖို့လိုအပ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မှာလူလူထောက်ခံမဲ့အများဆုံးရရှိထားတဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီကနှုတ်ထွက်ပြီးတခြားပါတီတစ်ခုတည်ထောင်ဖို့လှုံ့ဆော်နေတယ်လို့သိရပါတယ်။ဒါဟာ ANP နဲ့နိုင်ငံရေးအရမူဝါဒအရမတူကွဲပြားမှုတစုံတရာရှိလာလို့ပါလား။ဒီလို့ရကြောင့်ရခိုင်ပြည်နယ်နိုင်ငံရေးအလားအလာဘယ်လိုရှိလာနိုင်တယ်လဲဆိုတာရခိုင်မျိုးသားပါတီဒုဥက္ကဋ္ဌတရားလွှတ်တော်ရှင်နေဒေါ်အင်းနုစိန်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်။
အဲ့တော့အခုမူကဘာမှပြောင်းလဲစရာမရှိပဲနဲ့ကွဲစရာရှိရင် EPP ဆိုတာလေးကွဲခဲ့တယ် ELD ကလည်းကွဲသွားတယ်အဲ့တော့တခြားကွဲလဲစရာတွေမရှိပဲနဲ့ဟိုဒေါက်တာအီမောင်ရဲ့စကားအရဆိုဟို၅ယောက်ကိုထုတ်ပယ်လိုက်တာတို့ ELD ဖြစ်သွားတာတို့ဟာအဲ ANP ပြောကွဲသွားတာမဟုတ်ပါဘူးအပဲ့ကလေးတစ်ပဲ့အဲတက်သွားတာပဲဖြစ်ပါတယ်ဆိုတာမျိုးတွေနဲ့ပြောခဲ့တယ်လို့ပဲကျမတို့လည်းရှေ့ကိုအားကောင်းမောင်းတဲ့ဒီကိုရခိုင်မာတဲ့မူတွေရည်ရွယ်ချက်တွေလုပ်ငန်းရှင်တွေနဲ့ကျမတို့ရဲ့ထွက်တော်အမတ်တွေနဲ့ကျမတို့ကိုဝိုင်းရတဲ့ပြည်သူတွေနဲ့ခရီးဆက်နိုင်မယ်လို့ယုံကြည်မှုစင်းမှာပဲဒေါက်တာအင်းမောင်ဟာထွက်တော်မှာအဲဟိုပါပေါ့အကျံပေးတာပေါ့လေအကျံပေးတာမျိုးလုပ်တယ်အထူးသဖြင့်ရခိုင်ပြည်နယ်အစိုးရကိုဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတယ်ဒါကြောင့်အစိုးရဖွဲ့ကိုအပြစ်တင်ဆွဆွေးလုပ်ရမယ်ဆိုတော့လွှတ်တော်ဥက္ကဋ္ဌကဖွဲ့စည်းပုံမှာအစိုးရဖွဲ့တစ်ဖွဲ့လုံးကိုပြစ်တင်ဆွဆွေးရင်မဟုတ်ဘူးဘယ်ပုဂ္ဂိုလ်ကအဲချိုးဖောက်မှုတွေလုပ်နေလဲမင်းမျိုးတွေလုပ်နေလဲဒါဟာဒီကိုပဲကျွန်တော်တို့ကဥပဒေနဲ့အညီပဲဒီပြစ်တင်ဆွဆွေးလုပ်ခွင့်လုပ်ခွင့်ရှိပါတယ်ဆိုတာမျိုးကိုဆင်းရဲရင်းရဲကိုရခိုင်ပြည်နယ်အစိုးရတစ်ခုလုံးကိုဖြုတ်ချတာမျိုးကိုအဲလို့ရမယ်ကျွန်တော်လည်းပြီးတဲ့ဥပဒေပြင်ရှင်လည်းကပြောတယ်ဆိုတဲ့စကားမျိုးနဲ့ဒီလိုပဲအပြင်မှာဆွေးနွေးရင်းနဲ့နှုတ်ဆက်စာကြီးဟာကျမတို့ရဲ့ပါတီထဲကိုအဲရောက်လာတယ်ဒါပေမဲ့မရောက်ခင်ကတည်းကအွန်လိုင်းမှာပြင်လိုက်ပြီ
โอเคအဲ့ဒီတော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ဒေါက်တာအေးမောင်တွားခြင်းရဲ့ပုံစံကရခိုင်ပြည်နယ်သူရောက်ထုတ်ချရေးကိုဒေါ်အင်းနုစိန်တို့ကျန်တဲ့ပါတီဝင်တွေကလက်မခံခြင်းနဲ့သဘောဖြစ်တယ်သူပေါ့အဲ့လိုပြောလို့ရလား
အဲ့မှာနှစ်ပိုင်းရှိပါလေဆရာကျမတို့ပါတီကိုဆွေးနွေးခဲ့တာမျိုးမရှိပါဘူးလွှတ်တော်ဥက္ကဋ္ဌနဲ့အဲလွှတ်တော်အဲဆိုင်ရာအမျိုးမျိုးရဲ့ကိုယ်စားလှယ်များနဲ့အထူးသဖြင့်လွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးတာပါကျမတို့ပါတီကနောက်မှပြန်ကြည့်ရတာပေါ့ဒါနဲ့ပတ်သက်ပြီးတော့လေအခုဒေါက်တာရင်းမောင်အုပ်စုလို့ပြောနိုင်တဲ့အချက်တော်ကိုယ်စားလှယ်တွေအွန်လိုင်းနေမှာလည်းတော်တော်လေးကိုကြည်ကြည်ပြတ်နေအဲ့ဒီကလေးကရှင်းနေတာဘာကြောင့်ဆုံးပဲလွာကိုကျွန်တော်ကိုယ်တိုင်ပြင်ရလေအစလာမျိုးတွေအဲမှာကျမတို့သိရတယ်နောက်လည်းကျမတို့ပါတီကမင်းမြန်ကြည့်တယ်ဆိုတော့ဆက်တော်ဥက္ကဋ္ဌကတော့ဖွဲ့စည်းပုံဆိုင်ရာကြံတန်းချက်နဲ့အညီပဲရပ်တည်ပြီးတော့အဲစီကံနဲ့မညီမြတဲ့တစ်တင်ဆွဆွဲနိုင်တဲ့အနေထားရှိတဲ့ပုံစံတွေကိုပဲဒီလိုဆောင်ရွက်မယ်တစ်ဖက်လုံးကိုအဲဖြုတ်ချမယ်ဆိုတဲ့ဖွဲ့စည်းပုံပါလုံးလုံးကြီးကတော့အဲအဲ့ဒီဆက်တော်ဥက္ကဋ္ဌကတော့ကျွန်တော်အနေနဲ့တော့
不对你就不理。
Okay.
譬如突然有的那边学点撇下来，但那边电视机他的我想在乱过放来嘛电来比较脑子也麻烦大力的把这个拉进来不行。
OK.
就是说能再进嘛拉进来吧。
哎呦。တော့အိမ်မောင်ရဲ့အကြောင်းပြချက်ကိုကြည့်မယ်ဆိုရင်စူရဲ့သဘောထားပို့ပြီးတင်းမာတဲ့သဘောထားဖြစ်တယ်လို့သုံးသပ်လို့ရပါတော့
ဟုတ်ကဲ့ကျွန်မတို့ရဲ့ပါဠိဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စူပေါင်းခေါင်းဆောင်မှုနဲ့ဆောင်ရရမယ်ဆိုတော့ဟိုစီကံပြထမ်းပြီးတာဖြစ်ပါတယ်ဆရာ
ဟုတ်ကဲ့ဒါမှ
ဒါပေမဲ့ဒေါက်တာအိမ်မောင်ကတော့တစ်ခုခုလုပ်မယ်ဆိုရင်ပါဠိတွင်းမှာအရင်ဆုံးချပြတာမျိုးတွေဆွေးနွေးတာမျိုးတွေဟာကျွန်မတို့ဟိုအတူဆောင်ရခဲ့တဲ့ခုနှစ်နှစ်တာကာလအတွင်းမှာတော့တကယ်ကိုအားနေခဲ့တယ်လို့ကျွန်မဒီနေ့မှာတော့ပြည့်ဝနေပြောချင်ပါတယ်
ဟုတ်ကဲ့ဒါလှုပ်ထုံးလုံနည်းပိုင်းပေါ့ကျွန်တော်ဒေါက်တာအေးမောင်အကြောင်းပြတဲ့နိုင်ငံရေးအကြောင်းပြချက်က ANP ပါတီဟာပြည်နယ်လွှတ်တော်မှာအင်အားကောင်းရစွာနဲ့ရခိုင်ပြည်နယ်မှာ ANP လက်မခံဘဲတင်ထားတဲ့အစိုးရကိုလုံအောင်ဖြုတ်ချဖို့မကြိုးစားဘူးဆိုတဲ့သဘောနဲ့သူကအကြောင်းပြတယ်ဆိုတော့အဲ့ဆိုတော့အဲ့အကြောင်းပြချက်ဟာပူပြီးတင်မာတဲ့သဘောသူရက်တည်နေတာကNLD ရခံထားပြီးတဲ့အစိုးရကိုပါသူကလုံအောင်ဖြုတ်ချခြင်းလဲဆိုတဲ့သဘောပေါ့ဘူးတင်းမာတော့ပြောလို့ရတာပေါ့အဲ့ဒီ
အနေနဲ့ထားမှတော့ပြောလို့ရပါတယ
်ဖြာဟုတ်ကဲ့အဲ့တော့ဆက်ပြီးတော့နည်းနည်းစူးစမ်းကြည့်ချင်တာကတိတ်တင်းမာတဲ့သဘောနည်းနည်းပဲ့ထွက်သွားပြီလို့ဆိုလို့ရှိရင်ကြင်ခဲ့တဲ့တော့ Innu စိန်တို့ရတာ ANP ပါတီအနေနဲ့ပြည်တော်စုအစိုးရနဲ့စစ်မြေကြီးအလားအလာကောဘယ်လိုစီလာနိုင်တယ်လို့များကြိုပြီးစဉ်းစားမိပါတယ်ခင်ဗျာ
ကျွန်တော်ကတော့တင်းမာတယ်ဆိုတာလေကျွန်တော်ရဲ့ဥပဒေလုံထုံးလုံပြည်စဲနဲ့အရင်ဆောင်ရွက်နိုင်လာကိုဆောင်ရွက်ကြမယ်ဆိုတော့ခက်ကပဲရက်တည်ပါတယ်ဒီနေ့ကောင်2016ကလည်း KNP ပါတီရဲ့သဘောထားထုတ်ပြန်ခဲ့တဲ့မြင့်ဖြစ်တဲ့အတွက်ဒီနေ့ထိကျွန်တော်တို့တဆုံတရားပြောင်းလဲပြုပြင်အချောက်ပြီးဖို့အနေထားလုံးဝမရှိသေးပါဘူ
း။ဟုတ်ကဲ့အဲ့တင်းမြင်းဆောင်2016ကိုအကျဉ်းယုံလေးနည်းနည်းပြန်ပြောပြပါခင်ဗျာ။အခုပြည်သက်တွေပြန်ပြီးတော့
အကျဉ်းယုံလေးကတော့ကျမတို့ဟာဒီစိုင်းကြီးနဲ့လွတ်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့ပါတီဖြစ်တယ်။ဆိုတော့ဖွဲ့စည်းမှုရှိတဲ့ဥပဒေမှာဒီတိုင်းငံတို့အနိုင်ရတဲ့ပါတီကပဲဝင်ကြီးချုပ်ဖြစ်ရမယ်လို့ပြောင်းပြန်မရှိဘူး။ရွေးကောင်းခံရွေးချယ်ခံရတဲ့ကိုယ်စားလှယ်တခုဦးကိုဆိုတော့ပြန်ဆန်းချက်ပဲပါတယ်ဒါကြောင့်သူ့တော့ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခံရတာဒုတိယလုံးကယုံကြည်ကိုးစားရွေးချယ်ထားကြတဲ့ဒီခံရတာပါတီရဲ့တခိုင်တည်းရဲ့အစိုးရဖွင့်ဖို့တည်တင်းတယ်ဆိုတော့ဦးကိုပဲကျမတို့တင်ကြခဲ့တယ်ဒီလိုသာမဖြစ်ဟုတ်ခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဘူးအတိုင်းခံဖြစ်ပဲရပ်တည်သွားမယ်ဒါကအတိုက်အခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်။ဒီမိုကရေစီနိုင်ငံရေးမှာအတိုက်အခံဟိုဟာ ruling party ရှိမယ်။ opposite party ရှိမယ်။ဆိုတော့ကျမတို့က opposite party အနေနဲ့အတိုက်အခံကောင်းရင်ဒီအနာရလက်ရှိအစိုးရဟာပို့ပြီးတော့အလုံးလုံးတာအဆင်ပြေလင်ဆိုတော့နိုင်ငံရေးပြည်ဝင်တွေလည်းအများကြီးရှိပါတယ်ဆရာ
။
ဒါမျိုးတွေနဲ့ကျမတို့ကဟိုဆက်ဟိုအတိုက်အခံဆိုတာဟာတူးချင်းနာမင်းမယ်ဘာပဲဖြစ်ဖြစ်အတိုက်ခံလုံးမယ်ဆိုတော့ပြီးတဲ့အတိတ်တွေဖွင့်ဆိုချက်မျိုးမဟုတ်ပဲလေတကယ်လုံထုံးလုံးလုံးလင်းလုံထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာအဲလက်ရှိအစိုးရနဲ့ကျမတို့စီရတဲ့တွဲလုံးမယ
်
မတူတာတွေကိုအဲထောက်ပြမယ်ဝေဖန်မယ်ကန့်ဆက်မယ်ပြီးနိုင်မယ်ဒါမျိုးအရာနိုင်ငံရေးယူကျင်းမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်ပြီလေဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံကြီးရည်ချင်းမှုရလုပ်ခဲ့တဲ့ကိစ္စ
။ဟုတ်ကဲ့။
ဒါပေမဲ့ကျမတို့ကဟု
တ်ပြီဟုတ်ပ
ြီ။ကျမတို့အတိတ်ပဲဖွင့်ဆိုကြတာကအတူဖြုံလာမဲ့အကုန်လုံးကိုကန့်လိုက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တည်တည်အောင်လုပ်ခဲ့ကြတာရှိတယ်။ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရိုင်းရိုင်းသွားစရာတော့မရှိပါဘူး
။ဟုတ်ကဲ့။နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်မျိုးသားတွေရဲ့မျိုးသားရေးစစ်တပ်ကပူပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေသဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲဒီခါမှာသူကတက်မလို့ပို့ပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိတယ်ဆက်သဖြင့်နိုင်ငံရေးအချင်းစိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့ဆုံးသတ်မလား။ဒါကိုထိန်းဖို့လိုအပ်တယ်လို့ကောမြင်မိသလား။ဒေါ်အင်းနုစင်သဘောထားပြောပါဦးလား။
ကျမတို့ကတော့နိုင်ငံတကာနိုင်ငံမှာစစ်တပ်ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက် မရှိမဖြစ်လိုအပ်တဲ့အခွင့်အရေးတည်ရဆိုတာကျွန်တော်တို့လက်ခံပါတယ်။ကျွန်တော်တို့ရဲ့နိုင်ငံရေးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတော်တော်လေးကိုခါခါပြီးပြီးကိုခံစားလာခြင်းကြပြီးဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖန်ခေါင်းထောင်လာဖို့အနေထားကိုတော့အဲဒီကမကြိုက်ဘူးလို့ပဲကျွန်မပြောချင်ပါတယ်။ဒီလိုလည်းမဖြစ်ကောင်းဘူးလို့ကျွန်မတို့ကအမြဲတမ်းဟိုယူဆတယ်ညှော်နေတယ်။ဒါပေမဲ့တကယ်ရင်အမျိုးသားရန်အမျိုးသားအကျိုးစီးပွားကိုကာကွယ်ရမယ်ဆိုရင်ဝါစက်မတော်ရဲ့အခန်းကလာဟာအရေးကြီးပါတယ်။ဒီကာကွယ်ရမယ်အရေးကြီးတာနဲ့လုံးဆောင်ပုံအပ်ပြီးတော့နော်ပြန်ပြီးတော့နောက်ကျောင်းပြန်စစ်အုပ်ချုပ်ရေးဖက်ကိုကောင်းမယ်ဆိုတဲ့အနေအထားမျိုးတော့ကျွန်မဘတော်မှလက်ခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဗဟိုအစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေးစသဖြင့်လူမှုရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့ဟာများရှိရင်နည်းနည်းပြောပြပါဗျာ
ကျွန်တော်ဘက်မှာဒီကောင်စုအစိုးရအဓိကဟိုလူထုရဲ့ထောက်ခံမှုကြဆင်းရခြင်းဟာဒီအဆင့်ပါပဲအထူးသဖြင့်ကျမတို့ခံမျိုးသားပါတီနဲ့တစုံတရာသွေးဆုံဆွေးနွေးခေါ်ယူညှိနှိုင်းမှုကိုလုံးဝကိုပြစ်ပယ်လိုက်တယ်ကျမတို့ဒါကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မျိုးသားတွေရဲ့အတန်ဟာတည်ထောင်မှုအစိုးရဖြစ်မှာတင်ငုတ်သွားတဲ့အနေအထားကိုရှိတယ်ဆိုတော့ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးတော့ကွန်ပဏီတွေနာမည်တွေအမျိုးမျိုးနဲ့ပွဲတယ်မယ်ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်တွေရဲ့အကျိုးစီးပွားတွေဟာရခိုင်ရဲ့ပြည်မယ်နဲ့အနေအထားကိုရောက်လာတဲ့အင်းကျမတို့ရဲ့ဟိုချင့်မတိုးတာနောက်မဆုတ်တာအနေအထားမှာပဲလက်ချက်ပြလို့ချင့်နေကြတယ်ဆိုတာတော့အားလုံးမြင်တဲ့သိတဲ့အတိုင်းပါပဲဆရာ
အဲ့တော့နောက်ဆုံးစကားတစ်ခွန်းပြောရင်ပေါ့လေအစွမ်းကုန်ပေါ့မဖြစ်တော့မဖြစ်သင့်ဘူးပေါ့လေဒါပေမဲ့ရခိုင်ပြည်နယ်ဟာပြည်ထောင်စုနဲ့ပို့ပြီးတော့ကင်းပွာလာတဲ့သဘောဖြစ်နေတယ်ဆိုရင်မှားစရာတော့ရင်းစိ
ပြည်တော်စုကပြစ်တယ်လို့ကင်းပွာနေတဲ့သဘောပဲမဲ့တကယ်တမ်းကျမတို့ဒီဥပဒေနဲ့အညီဖက်စည်းထားတဲ့ဒီပါတီနိုင်ငံရေးအချင်းအချင်းဟာကျန်းမာရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်သွားမယ်ပြည်တော်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ27ပြည်လုံးပြည်တော်စုညီကြဲညီလာခံအဲဒီခေါင်းစည်းအမျိုးမျိုးနဲ့ဆွေးနွေးကြတဲ့အနေအထားရပါအားလုံးသိပြီးသားဖြစ်ပါတယ်ဒီလိုပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့ဒရန်ဒီလူထားဖို့နိုင်ငံရေးအဖြစ်ဒီဒရန်ယူလူဆက်ဆံဖို့ဆွေးနွေးဖို့ဒါရောပတ်တနာအဖြစ်သဘောထားဖို့ကြိုးစားနေတယ်တစ်ခါခါခါဥပိ္ပခပြုထားတဲ့သဘောမျိုးတယ်လျှက်ကြံလုပ်လိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုကိုတွားကြမယ်ဆိုရင်အားလုံးတိုင်းရင်းသားလို့ပြောနေတဲ့ဒီလူမျိုးပေါ်အခြေခံတဲ့ဝန်ပြည်တွေပါတီတွေကိုအလေးထားပြီးတော့ဆောင်ရွက်ဖို့တင့်ပါတယ်လို့ကျွန်မပြောချင်ပါတယ်
ဥရောပစံတာစီစဉ်တင်ဆက်တဲ့မြမကြီးတုံသက်ချက်ကိုနားဆင်ကြရတာပါအခုတော့စနေညဒိုင်အိတ်လိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြီးပြရစီရှင
်ဆိုရရှင်များရှင်စကြသေးရင်ကပဲပြီးဆုံးသွားတဲ့ငင်းငယ်ကြီးထီတီမီလာကမှာအစိုးရတက်မတော်နဲ့အပြည့်ခံရက်စဲထားတဲ့တိုင်းမလွတ်လပ်ကိုင်ဖွဲ့ရိချသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်ထိတ်ထောက်ကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာခံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညီညာရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်တွေရဲ့ညီညာရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငန်းငန်းငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီနီးတာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတဲ့လီလိုင်းစီစင်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားစားသတင်းလွှာကဏ္ဍကိုတင်ဆက်ပေးပါမယ်။
2018 FIFA ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားစုကတော့ခရိုအေးရှားနဲ့ Real Madrid ကနဲ့ကစားသမားလူကာ မိုဒရစ်ကရသွားပါတယ်။အခုလိုမိုဒရစ်ရသွားတဲ့အတွက်လွန်ခဲ့တဲ့10နှစ်အတွင်းမှာရော်နယ်ဒိုနဲ့မက်ဆီတို့နှစ်ဦး၅ချိန်စီယူပြီးတော့လွမ်းမိုးထားတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်။မိုဒရစ်ကမ္ဘာအကောင်ဆုံးစုရသွားတာနဲ့ရော်နယ်ဒိုနဲ့မက်ဆီတို့ရဲ့အနာဂတ်အလားအလာတွေနဲ့ပတ်သက်ပြီးအောက်စားကလောင်ရှင်ကိုဇော်မျိုးတန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်ဗျာ။2018အကောင်းဆုံးဘောလုံးသမားဆုရွေးတဲ့အခါမှာခရိုအေးရှားအကွင်းလေကစားသမားလူကာ မိုဒရစ်ကိုကမ္ဘာအကောင်းဆုံးဘောလုံးသမားဆိုပြီးတော့သူတို့ရွေးချယ်လိုက်တယ်ဆိုတော့မိုဒရစ်ရွာနဲ့ပတ်သက်ပြီးတော့ကိုဇော်မျိုးတန်ရဲ့အမြင်ကိုသိကြပါမယ်။
မိုဒရစ်ရွာကလည်းတော့မြေကျော်ကပြောတာဒီလိုရွာကလည်းပြောတာပေါ့။အဲ့တော့ဒီတော့အကျိုးကဘာလဲ။ဒီလိုရှိရင်ဒီလိုကြည့်ကြတယ်ပေါ့။ဒါတော့ဒီလိုရွေးချယ်တာပေါ့။ဒီကမျိုးကြီးကဒီကဘင်းရဲ့ပထမဆုံးကျင်ကဘာဖလားပုံရိုးရောဒီကနေရာနေပြီးဆင်းကြောင်းလာပေါ့ဒီစာရီထဲမှာပါလိရှိတဲ့ကိုင်းတဲ့ပုံစံပြောင်းနေဆင်းကြောင်းပြီးဒီပုံရိုးကိုရောအပြည့်တင်လာရတယ်ဒါထိုက်တယ်နဲ့ဒီစစ်ခင်းအပြည့်ကိုကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ပြီးတော့သူကဒီ Champions League မှာ Real Madrid အတင်းရဲ့အောင်မြင်မှုမှာသူ့ရဲ့အခမ်းကဏ္ဍကလည်းတော်တော်လေးအရေးပါခဲ့တယ်လို့ပြောရမှာပေါ့
ဒီကတော့ဒီ Real Madrid ဒီလိုချင်ရင်ဒီတော့တော်နေကြရတယ်မြန်မာလူကမပြည့်ရဘူးပုံရရတယ်ဒီကြောင့်ပြီးတော့ဒီဘက်ကတန်ပြီးတော့အမေကံကြက်ပြီးတော့ပြည့်ရအပြင်ရနေပြီးတော့တန်ပြီးနေဝေးကံကြက်ပြီးတော့ဒါကြီးကဒီဒီမတိဒီအမေကဒီဘက်ကတော်နေကြရတယ်မြန်မာတော်လေးကိုကြားယူပြီးတော့အဲဒီတော့ဒီချန်ပီယံလိဖလားလေးရတယ်ဒီဘက်ဖလားမှာလည်းဒီအပြင်ကမဟုတ်ဘူးလို့ပြောပြီးတော့ကောက်ဆောင်နိုင်တဲ့အတမားပြောင်းနေတယ်အော်ဒါဟိုဒီတော့ဒီအကြောင်းကိုကြားနေမှာဖြစ်ပြီးကြေကွဲတာခိုက်တယ်နဲ့ကြေကွဲပြီးတော့ကျွန်တော်အဲ့လိုပဲပုံနေတယ
်မိုဒရစ်နဲ့အတူစကားတင်3ယောက်ယူရပေါ့ရော်နယ်ဒိုရယ်ဆာလာရယ်သူတို့တွေရောရားတင်တယ်လို့ရောမမြင်မိဘူးလား
သူတို့ရားမဖြစ်ဘူးလေလို့ပြောနေတယ်ဘာလို့လဲဒီလိုမျိုးဆိုတော့တကယ်တော့ဒီရုပ်သားကဒီလိုကြည့်ပြီးတော့ရုပ်သားစီရမ်းနေပြီးလာတာ3မိနစ်လောက်ပေါ့ဗျာအရင်ကတော့လေးကြီးနေတာရှိတယ်ပေါ့ဒီလိုလေရောစီမျိုးကိုပြန်ကြည့်တယ်လို့ယူနေတယ်ဒီလေမစိမေပြတ်ကို၅ပြည်ကြာတာဆိုပြင်းရရဲ့သူ့ပေါ်မှာတော့မူနေတဲ့ဆာလာကကိုယ်ကိုယ်တည်းလို့ကျွန်တော်အမှန်ပြပါတယ်ဒီလိုလေမျိုးကတော်တော်ရှိစိတ်ကူးရတဲ့ညာပြည်ညာဆိုတော့ဒီလိုရတဲ့ဒီပါရီယာရကြည့်လို့ရှိရင်ဒီလိုလေလို့သူ့တော့မနှိမ့်ပါဘူးဗျာဥပမာဒီလိုမျိုးမျိုးပြင်းနေတာဒါပေမဲ့လည်းဒီလိုဘောဒီကဘာမှလည်းသူကလူကြီးပြင်းနေတဲ့သဘောမျိုးပေါ်မှာတွေ့ရတယ်ပေါ့ဒီကမျိုးဒီကစတောင်းကျင်းနေလိုက်ရှိနေပြီလေဒီလိုရဲ့ကျောင်းလေးရာဒီချန်ပီယံကလာရတာတော့ရှိတာ ਉਹ နောက်ပြီးအပင်းပေါ်ရဲ့ပတ်မင်းကြီးကြီးကြောက်လေကျန်မူကြီးကအပင်းဥကြောင်လာပြီဒီလိုလေဒီကတော့ကျနေပြည်ပတ်မင်းကြီးကြောင်လာဒီကဒီဒီလိုကြီးကအများကြီးရတာ ਉਹ နောက်တန်လက်စီဝင်ကြည့်နေတယ်လို့ကဘူးမှာကြားလာတယ်ဒီလဲဒီအီးဒီပြင်းနေတဲ့ဆီတွေကတော့အဝတ်တွေအဖလာကြည့်ကြည့်အောင်လို့ဒီကနေ့ဆက်ဆောင်နေရတယ်။ချန်ပီယံလိပြိုင်ပွဲမှာလေဘာပြုတ်ကြည့်အကြည့်ရအောင်ကျက်တင်လာနိုင်ရတယ်။ဘယ်လိုလဲဒီကကြီးကပြောနေတယ်ဒီလီကာမိုပြည့်ရဲ့ဆက်ဆောင်နေမှာကူရီးယားကြီးကိုကမ္ဘာဖလာပြိုင်ပွဲမှာဘယ်လိုဝေးရောက်နေလဲ။ဒီကမှမထင်သားရဲ့ဈာန်ကရောက်ခဲ့တာပေါ့လေ။ဟုတ်ကဲ့ချန်ပီယံလိကိုအတူတုံးပြန်သွားမယ်ဆိုရင်လည်းဒီစကားပြင်းစစ်ကိုရောက်လာတယ်စီရမယ်ဒီနေ့ဆက်လက်ကြဒီမှာတိုက်ကြံလာဆိုပရီးမီးယားရဲ့စောစောကြီးရတယ်ပြီးရင်လည်းဒီမှာမကောင်းဘူးကြာပြီးတောင်းပါတယ်ဒီလိုလေးလူကြောင့်မို့ဖြစ်ရဲ့ဒီလိုဥပဒေလမ်းကြီးပါရင်းနဲ့ဆက်ဆက်ရနေကြတယ်ပရီးမီးယားစောစောကြီးကလည်းလည်းအားရကြီးမရှိဘူးပြောရတယ်ကျွန်တော်အဲ့လိုဆက်ဆက
်ဒီစကားရင်သုံးဦးထဲမှာမက်ဆီမပါတဲ့အပေါ်မှာရောဘယ်လိုမြင်မိလဲ
အဲလက်ကြီးကတော့ဒီပြောရင်ကျွန်တော်ကြီးကပြောရင်လည်းဒီဒီအနေနဲ့ဆက်လက်ရှိနေနိုင်စီလို့ရှိနေတာပေါ့ဒီရင်းပေါ်လို့ရတယ်ပြီးရောက်တယ်ဒီလမ်းကမှာဘာစီလိုနာပွားရတာလည်းရှိရတယ်ကျွန်တော်ဒီဥရောပတန်ပြန်ရေးပါလိမ့်မယ်နဲ့ပြရပြည့်ပြီးတော့ဟုတ်ကဲ့မြကြနေရဲ့ဒီကျရတော့ဒီကြက်ကလာပြောင်းမှာ ဒီနေ့တင်းကိုအများကြီးငိုနေရတော့လည်းတင်းနဲ့ပေါ်မှာရှုံးနေရှုံးနေတယ်နဲ့ထွက်ရတော့ကဘုရောဒီနေ့ပြည့်စောစောနေရတော့တော့သိနေတယ်ဗျာတော့ဒီဒီလိုမျိုးနေတော့ကောင်းတော့ဒါပေမဲ့တင်းလိုက်နေတာကြည့်တယ်ဆိုတော့မရှိပါရဲ့တင်းကဒီဘက်ပြန်ပြန်နေမှာရောကျွန်တော်ဒီတိုင်းရဲ့အစ်စ်ဘုရောဒီလောက်ကြီးရလာမတောင်းရဘူးအကြောင်းလေးပဲမစီရဒီဒီရေစနစ်ဒါကြလားဒီမှာပထမဆုံးဒီစကားတင်သုံးစီးနေမှာပါတယ်အပြင်ထွက်သွားပြီးတော့စင်ကားလိုက်ပြီးရောက်ခဲ့တာလေကျွန်တော်အလေးပဲတင်နေ
ဒီတစ်ချိန်ကတော်တော်ထူးထူးခြားခြားပဲပေါ့နော်မိုးတွေးရတဲ့ဒီတစ်ချိန်ကလွန်ခဲ့တဲ့10နှစ်မှာဒီရော်နယ်ဒိုနဲ့မက်ဆီတို့တယောက်ကို5ချိန်စီရခဲ့တဲ့ဥစ္စာကိုအဆုံးသတ်နိုင်လိုက်တဲ့ပထမဆုံးအချိန်ဆိုတော့ဆိုတော့ရော်နယ်ဒိုနဲ့မက်ဆီတို့ရဲ့ဓာလာကရောဘယ်လိုရှိလဲသူတို့နှစ်ယောက်ရဲ့အကောင်းဆုံးအချိန်တွေကုံလွန်သွားပြီလို့ပြောလို့ရမလား
ဘရူနီယားကောင်းလို့တင်ကိုမာရီယာတို့ဟိုလေးရင်းအတင်းအဆင့်လာလို့ရှိနေတယ်ဘရူနီယားကဒီအောင်မြင်မှုတွေရအောင်တန်းဆောင်နေကြတော့တော်လေးအလားအလာနေသွားပြီဟိုလိုပဲဟုတ်ပါရဲ့ဆယ်လေးကိုပေါ်ပြီးဒီနေ့ဒီနေ့ဒီလိုကလာရအောင်ကိုရအောင်တန်းဆောင်နေတာမျိုးဒါတော့ပြန်ဖြစ်လာဖို့ကတော်လေးဟိုဖက်ကျဲသွားပြီးတော့ကြာတယ်ဒီလိုပြန်ဝင်လို့ခါမျိုးမှာဖွာခဲရဖို့ပေါ့ဘာကမှဖွာရလို့ဆိုတော့တော်လေးအခွင့်အရေးနေသွားပြီလက်ရှိရတဲ့ဒီလိုကြတယ်ဒီအကြည့်များကကြရဖလာရမှုကြတော့တော်လေးအလားအလာနေပါတယ်အနေထားပေါ့ဒါကြရဖလာရခြင်းတော့မဟုတ်ဘူးသူတို့မြောက်ဒီလိုလေးတင်တာပါဝင်နေတဲ့အချိန်မှာတော့မသိနိုင်တော့ဘူးလို့ကျွန်တော်အဲ့လိုတင်နေချင်ပါတယ်ဒီလိုလေးဒီကလပ်အင်းဆိုင်ကတင်နေမှာတော့ပြောလို့တော့မရဘူးပြောရဒီလိုတက်စတာမျိုးပြင်တာလက်ကိုပြုံးနေတယ်ကပါလို့ဆိုဒီလိုလေးကဒီလိုပေါ်လို့ရမှာတော့ကျေးဇူးတင်ပါတယ်ဒီတော့အကောင်းဆုံးရှိကြတော့တကယ်ပြန်ရလာနိုင်တယ်အလားအလာမျိုးပဲဒီလိုလေးပါတီဒီမမှာကြားနေတဲ့စီလီနဲ့ကတော့ဘာအကောင်းဆုံးရှိလို့တကယ်ပြန်ရလို့ဆိုတော့တော်တော်လေးအလားအလာနေသွားပြီလို့ကျွန်တော်အဲ့လိုပုံနဲ့တင်ပါတယ်ဒါကြောင့်ဆိုဒီကြတော့ဒီပါတီဒီမရဲ့ဒီပေါ်လို့ရပြီရှိရောတာပြီးမကောင်းတဲ့ပြင်လက်ကလည်းဒီရရမယ်ကဒီလိုချီပေါ်မှာမျိုးဒီလိုဒီကတော့ဒီရင်တဲ့ဒီချန်ပီယံကလားရရပါမယ်ဆိုတော့အစီရနိုင်တဲ့အနေအထားရှိနေတော့ဒါဒီတက်ကတော့ကျောင်းဆုံးရှိရောလက်ပြန်ထည့်ရမှုဆိုတာတော်တော်လေးအကျဉ်းချမ်းနေရပြီကျွန်တော်အဲ့လိုဆိုတော့
ကိုရနိုင်စီစဉ်တင်ဆက်တဲ့အောက်စားသတင်းလှအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ခုတော့ကြာနေသေးတဲ့အချိန်တွေမှာသတင်းကျဉ်းချက်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင
်။မြေကန်ခြေဆိုင် sorry သတင်းတော့ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကို sorry ခေါင်းဆောင်အနေနဲ့တွေ့ဆုံနေတဲ့အချိန်မှာမပြောရညာရဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒီနေ့ပဲပြောလိုက်ပါတယ်။ဒူဂီဆိုရတောင်ဝင်ရှိသူတွေကတော့ sorry သတင်းတော့ကို Istanbul မြို့ကကောင်စီဝင်ရုံးမှာ sorry ထောက်လှမ်းရေးပြီးတက်ပြတ်ပြီးတစားစီဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီး sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါ။ဒင်းစားဆရာဂျမဲခါရှောက်ကြီးပြောဆိုမှုကိုစုံစမ်းစစ်ဆေးနေရတဲ့ပတ်သက်လို့တူဂီခေါင်းဆောင်အနေနဲ့တွေ့ဆုံမှု sorry နိုင်ငံကမထောက်ခွာခဲ့ sorry ဘင်းဆာမန်အရှိမင်းသားမိုဟာမက်ဘင်ဆာမန်တို့နဲ့တွေ့ဆုံမှာတစ်ကမ္ဘာလုံးတည်အောင်ဆွေးနွေးကြစုံစမ်းဖော်ထုတ်မဲ့အကြောင်း sorry ခေါင်းဆောင်တွေဘက်ကအာမခံပြောကြားထားတဲ့အကြောင်းလေးဝန်ကြီးပိုပေကဒင်းနောက်တွေကိုပြောဆိုခဲ့တာပါ ခရိုင်းမီးယားဒေသကစစ်မှုတင်တဲ့နောက်မှာလူ၁၈ယောက်တေဆုံးပြီး50ထက်မနည်းဒဏ်ရာရခဲ့တဲ့ဒီနေ့ဘုံပေါက်ခွဲမှုတိုက်ခိုက်မှုနဲ့ပြစ်ခတ်မှုကျူးလွန်သူဟာအသက်20နှစ်အရွယ်ကျောင်းသားတူဖြစ်တဲ့ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ကြပါတယ်။ကာရှမီးယားကကျောင်းမှာပေါက်ခွဲမှုဖြစ်ခဲ့ပြီးနောက်ကျောင်းအဆောက်အဦမှာတွေ့ရလူကိုတရသမားကလမ်းလံပြစ်ခတ်ခဲ့တဲ့ကြောင်းလဲစုံစမ်းစစ်ဆေးသူတွေနဲ့ကောလိပ်ကျောင်းညွှန်ကြားရေးမှူးကပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံမှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစလင်လောင်းတူဟာစီယွန်ရဲ့ဖွဲ့ရုံးကမှာပဲဒီနေ့ဘုံခွဲတက်ခတ်ခံခဲ့ရပြီးသေဆုံးသွားတဲ့အကြောင်းအခင်းဖြစ်ရဟမ်မန်ပြည်နယ်ကအစိုးရတာဝန်ရှိသူတွေကပြောဆိုကြပါတယ်။မြန်မာစစ်တပ်ကပြည်ထောင်စုနေတဲ့စစ်စီရေးမှာရိုဟင်ဂျာတွေပေါ်လူခွင့်ချုပ်ဖောက်မှုတွေစုစုဝဝချုပ်ဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှာအစီအစဉ်ခံတင်ပြဖို့ရှိနေပါတယ်။ဖွဲ့15ဦးပါလွန်ရင်းကောက်စီတွေကအမေရိကန်ပါဝင်9နိုင်ငံကအချက်လက်ရှာဖွေဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်းဆောင်ကဒီလနောက်မှတင်ပြဖို့မနေ့ကပဲတောင်းဆိုထားတာ
ပါ။တင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့တာပါ။VOA စီစဉ်တွေကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome.